Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်လာနေ August 9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဒီမှာဆက်လို့ခြင်းည9နိုင်ကနေ10နိုင်ချီလိုင်းတို့မီတာ31 32နဲ့50ပြည့်တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရနိုင်မှာဒီညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့ကုလသမဂ္ဂဆိုင်ရာမြန်မာအတံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီလာနဲ့ပတ်သက်ပြီ
းကျွန်တော်နဲ့ပတ်သက်ပြီးတော့ဒီခုခုအသက်အန္တရာယ်ရှိအောင်ပေါ့နော်လှုပ်ဖို့ရှိတယ်ဆိုတော့တင်ကြားတယ်ပေါ့နော်ကျွန်တော်ဒီလိုလှုပ်ဖို့
အသက်အန္တရာယ်ချင်းရောက်ခံခဲ့ရတဲ့အတံမကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်ဒါပြင်ကုလသမဂ္ဂဆိုင်ရာမြန်မာအရေးအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်ဖို့ပြင်ဆင်နေတဲ့အကြောင်းအခါကိုဗစ်မူလအဆောက်ကိုစုံစမ်းတဲ့အမေရိကန်ထောက်လှမ်ရေးအစီရင်ခံစာသမ္မတထံတင်သွင်းဖို့ရှိနေတာအပါဝင်ကိုဗစ်ကြောင့်မြို့ပြတိုက်တွေပေါ်မှာစိမ့်နှံဆိုပြီးလာတာနဲ့အာယုံကျော်ရောဂါကြောင့်လမ်းမလျှောက်နိုင်တဲ့သူတွေအတွက်ခြေတုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့မြမလူခွေရဲ့အကြောင်းဒုအတန်အစီအစဉ်နဲ့စနေညစကားဝိုင်းအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတော့စနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမဲနဲ့အတူကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ် Airwan Yusuf ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့ဒီနေ့ August 9ရက်နေ့မှာပြောလိုက်ပါတယ်။ Brunei ဒုတိယနိုင်ငံသား၏ဝန်ကြီး Airwan Yusuf ကသူ့ကိုအသစ်ခန့်လိုက်တဲ့အာဆီယံ2ကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေပေမဲ့ဘယ်တော့သွားမယ်ဆိုတာကိုရပ်တန့်မထားခြင်းမရှိသေးဘူးလို့လည်းဒီနေ့ပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကျက်တဲတွေကိုနှစ်ဖက်ဆွေးနွေးပြောဆိုမှုတွေလုပ်ပြီးဖြေရှင်းသွားဖို့လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိစ္စကိုကြီးကြပ်ကွပ်ကဲဖို့ကြိုးပမ်းတဲ့အနေနဲ့ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဆီယံအထူးသံတမန်ဖြစ်နဲ့ခန့်လိုက်တာပါအခုလိုမြန်မာရေးဖြေရှင်းဖို့အာဆီယံအထူးကိုယ်စားလှယ်ခန့်လိုက်တဲ့အပေါ်မှာကုလသမဂ္ဂအမေရိကန် EU နဲ့တရုတ်နိုင်ငံတို့ကလည်းကြိုဆိုခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကြေညာထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးကျက်တဲတွေကိုဖြေရှင်းဖို့အတွက်အာဆီယံကပြီးခဲ့တဲ့ April အတွင်းကဘုံသဘောတူညီချက်5ရပ်ကိုချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီဘုံသဘောတူညီချက်အရအာဆီယံအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစည်မှုဆွဆွဲချက်နဲ့ညောင်မျိုးကမြန်မာနိုင်ငံသားနှစ်ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ဖြိုးဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းဇော်တို့နှစ်ဦးကိုတံမကြီးကိုလှုပ်ကြံဖို့ပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်တဲ့အကြောင်းညောင်တောင်ပိုင်းခရိုင်တရားရေးဌာနအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညောင်ရုံနဲ့ညောင်ရဲတပ်ဖွဲ့ကော်မရှင်နာရုံတို့ကတောက်ကြနေမှာပူးတွဲကြီးညာလိုက်တာဖြစ်ပါတယ်။တံမကြီးကိုအပြင်းထန်ဒဏ်ရာရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့ဇူလိုင်လလောက်ကနေဩဂတ်လဇန်တဝိုင်းလောက်အတွင်းရှုဝတ်ကြံစီခဲ့ကြောင်းလဲတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အာဏာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူးပေါင်းကြံစီမှုမှာပါဝင်သူဖြစ်ဆွဆွဲခံထားသူတို့အုပ်ဖြစ်တဲ့ဖြိုးဟင်းထွက်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတအုပ်နဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့လည်းဆိုပါတယ်။လနဲ့ပွဲစားနဲ့တိုင်းမယားမှာတံမကြီးရာထူးကဖယ်ရှားပေးအောင်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြက်ရှင်းပစ်ဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်5နှစ်အထိကြာခံရနိုင်ပါတယ်။တံမကြီးဦးကျော်မိုးထွန်းဟာဖေဖော်ဝါရီ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုစန့်ကျင်ကြောင်းတရားဝင်ပြောဆိုထားပြီးတော့အာဏာသိမ်းတဲ့လောက်ရနဲ့နောက်ဆက်တွဲလူခွင့်ချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းမှာတင်ပြနေသူဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နိုင်ငံတော်ဝန်ကမြို့တချို့မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်မန္တလေးမြို့မှာတော့ဘာကာသကျောင်းသားများတပိတ်စစ်ကြောင်းနဲ့ဆက်မှုစုပေါင်းတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့အာဏာရှင်ဖြုတ်ကြရေးကြွေးကြော်တန်တွေကိုအော်ဟစ်ချီတက်ဆန္ဒပြခဲ့ကြပါဒါပြင်ရှစ်လေးလုံးအေးတော်ပုံ33နှစ်မြောက်မတိုင်ခင်ဒီနေ့လှုပ်တဲ့ဆန္ဒပြပွဲအတွင်သူရီတပေါင်းစုတပိတ် LGBT လူမှုအတိုင်းဝိုင်းနဲ့ချမ်းမြသာစီတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာဆန္ဒပြတပိတ်စစ်ကြောင်းလိုက်ချီတက်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူမှုလွတ်မြောက်ရေးတို့အတူယုံသွေးကြွေးကိုသွေးနဲ့ဆက်ကြဆိုတဲ့စာရင်းတွေပိုစတာတွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ် ဒါပြင်မြင်းညာမျိုးကဤပညာကောလိပ်ကျောင်းသားတွေနဲ့ပြည်သူတို့ကလည်းအဝေးပြေးကားကိတ်ဝင်အတွင်းမှာဆရာနာရှင်စန့်ကျင်ဆန္ဒပြသပိတ်တွေကိုဆင်နွှဲခဲ့ကြပြီးရန်ကုန်မန္တလေးရွှေဘိုတဝယ်မြို့တွေမှာလည်းလူငယ်တွေနဲ့ပြည်သူတို့ကဆန္ဒပြခဲ့ကြပါတယ်။မနေ့ကမှကြားအောင်မဲ့ရှစ်လေးလုံးရေးတော်ဝန်ကြီး33နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့လည်းဂုဏ်ပြုဆန္ဒသပိတ်တွေကိုလှုပ်ဆောင်ဖို့လဲမြမနွေဦးတော်လိုင်းရေးဆန္ဒပြသပိတ်ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကနှိုးဆော်ထားပါတယ်။ရှစ်လေးလုံးအထိမ်းအမှတ်ဖြစ်တဲ့တစ်ဖက်ကလက်3ချောင်းကျန်လက်တစ်ဖက်ကလက်5ချောင်းစုစုပေါင်းလက်8ချောင်းထောင်ပြီးတော့ဆန္ဒပြသပိတ်တွေလှုပ်ကြဖို့နဲ့အနီရောင်အဝတ်စားတွေဝတ်ဆင်ကြဖို့စေးနီသပိတ်တွေလှုပ်ဆောင်ကြဖို့ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်တိုက်တွန်းထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာဒီနေ့ COVID-19 ရောဂါကူးစက်သူစံချိန်တင်မြင့်တက်ခဲ့တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒီဆုံးသူ2ဦးအပါအဝင်ရောဂါကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့တာဖြစ်ပြီးကူးစက်မှုတွေကအဓိကအဖြစ်ညူးဆောက်သွေးပြည်နယ်မှာဖြစ်ပြီးDelta virus မျိုးကွဲကြောင့်ကူးစက်မှုတွေနောက်ထပ်မပြတ်အောင်လုပ်တဲ့အနေနဲ့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်း New South Wales ပြည်နယ်မှာရောဂါကူးစက်သူ319ယောက်ရှိခဲ့တယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီး Brett Hazard ကသတင်းတောက်တွေကို Sydney မြို့မှာဒီနေ့ပြောပါတယ်။ဒါဟာကရောဂါစတင်ချိန်ကစပြီး New South Wales ပြည်နယ်မှာတရအတွင်းကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ 13,383 ယောက်ရှိခဲ့ပြီးသေဆုံးသူကတော့212ယောက်ရှိတာကြောင့်ဒါဟာနေ့စဉ်ကူးစက်မှု9ယောက်သေဆုံးမှု9ပါပါအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းဘက်ကဗိုင်းရပ်စ်ကာကွယ်ဆေးထိုးသူတွေတိုးလာတာကြောင့်အခုဆိုရင်တိုင်းပြည်ရဲ့လူဦးရေထပ်ဝလောက်ဟာကာကွယ်ဆေးထိုးပြီးနေကြပြီဖြစ်တယ်လို့အင်ဂျီတော်ကမနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52မီတာ31 kHz 938ည52မီတာ32 kHz 9390ည52မီတာ51 kHz 5885တို့ဖြင့်စနစ်တင်းဝင်မှာ52မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမြမာစနေနေ့ညပိုင်း VOA American သံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြည်내မြို့တော်တစ်ခုကိုတာလီဘန်တွေပထမဆုံးသိမ်းပိုက်လိုက်ပြီးမြို့တော်ကာဘူးမှာလည်းအရေးပါတဲ့အစိုးရအရာရှိတူကိုလုကြံလိုက်ပါတယ်။ American တပ်တွေဆုတ်ခွာပြီးတာလီဘန်သဘုံတွေပြန်ခေါင်းထောင်လာကအာဖဂန်နယ်မြေတွေကိုတိုးချဲ့သိမ်းယူလာခဲ့ရမှာနိုင်ငံအနောက်တောင်ပိုင်းကနမ်ရူးပြည်내မြို့တော်ကိုဒီနေ့သိမ်းယူလိုက်ကြောင်းကြေညာလိုက်ပါတယ်။တာလီဘန်ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကပြည်내မြို့တော်ဇရန့်စ်ကအာဖဂန်ဆိုရတပ်တွေကိုတတ်ခိုက်အနိုင်ယူပြီးအခုလိုသိမ်းပိုက်လိုက်တာလို့မနေ့ကလူမှုမီဒီယာမှာပြောလိုက်ပါတယ်။ဒါပြင်ကာဘူးကလုံခြုံရေးထူထပ်တဲ့ဇုန်ထဲမှာအာဖဂန်ဆိုရသတင်းမီဒီယာအကြီးအကဲဒါဝါခန်မနာဖာကိုလည်းလှုပ်ရှားတက်ဖြတ်နိုင်ခဲ့တယ်လို့အာဖဂန်ရာရှိတွေကမနေ့ကပြောခဲ့ပါတယ်။နမ်ရူးပြည်내ဒုတိယအုပ်ချုပ်ရေးမှူးဟာဂျီနာဘီဘာရာဟွီကလည်းအမျိုးသားလုံခြုံရေးတပ်တွေအနေနဲ့ပြည်내မြို့တော်ကိုတနအီကြာခုခံတိုက်ခိုက်ခဲ့ပြီးနောက်ဆုံးဆုတ်ခွာခဲ့ရကတာလီဘန်တွေလက်ထဲကျသွားရကြောင်းလည်း VOA ကိုအတည်ပြုပေးခဲ့ပါတယ်။တကယ်တော့အာဖဂန်မှာနှစ်ပေါင်း20ကြာရှိခဲ့တဲ့အမေရိကန်နဲ့မဟာမိတ်တပ်တွေဆုတ်ခွာဖို့ကြေညာပြီးချိန်ကစပြီးအစိုးရထိန်းချုပ်နယ်မြေတွေကိုတာလီဘန်တွေဇက်တိုက်တိုက်ခိုက်သိမ်းလာနေရမှာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ကန်ဒါဟာ၊ဟာရတ်နဲ့လက်စကာဂါမြို့ကြီးတွေလည်းဆက်ကျသွားမှာကိုအရာရှိတွေစိုးရိမ်နေကြပါတယ်ခင်ဗျ။ဗီယက်နမ်နဲ့အမေရိကန်ဆက်ဆံရေးပြန်နှွေးထွေးတိုးတက်လာတာကိုဗီယက်နမ်လူငယ်တွေနဲ့ဤပညာသမားတွေကကြိုဆိုလိုက်ကြပါတယ်။မကြာခင်ကပဲအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတန်ဗီယက်နမ်ကိုသွားပြီးသမ္မတငူရန်ဆွမ်ဖူးနဲ့တွေ့ခဲ့ကနောက်မကြာခင်မှာလည်းအမေရိကန်ဒုသမ္မတကမလာဟဲရစ်သွားဖို့ရှိနေချိန်မှာအခုလိုပြောလိုက်ကြတာပါ။ဟနွိုင်းမြို့တော်ကနိုင်ငံတကာဆက်ဆံရေးအကြောင်းသူထန်ထန်ကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်တဲ့25နှစ်အတွင်းတင်ငင်တူးတက်လာနေရမှာရှေ့မှာလည်းဆက်တူးတက်သွားဖို့မျှော်လင့်နေတယ်လို့ဆိုလိုက်ပါတယ်။ American ဒုသမ္မတ Harris ရဲ့စင်ကာပူကိုပါဝင်မဲ့ဒီလခီးစဉ်ထဲမှာလည်းကာကွယ်ရေးဝန်ကြီး Austin ဆွေးနွေးခဲ့တဲ့ဒေတာရင်းလုံခြုံရေး COVID ဆိုင်ရာကူညီဆောင်ရွက်ရေးရာသီဥတုပြောင်းလဲမှုနဲ့စီးနှင်းအခြေခံကမ္ဘာကြီးဖြစ်စဉ်တွေကိုဆွေးနွေးဖို့ရှိကြောင်းအင်ဂျီတော်ကထုတ်ပြန်ထားပါတယ်။ VNN ရှိ American ဆေးဘက်ဤပညာကုမ္ပဏီမှာလုပ်နေတဲ့ Duan T2 ဆွာကလည်းအခု American စစ်မြင့်ခီးစဉ်တွေအတွက်တကယ့်ကိုဝမ်းသာခဲ့ရတယ်။အရင် American သမ္မတအဆင့်လာပြီးကတည်းကတော်တော်ကြာမှဖြစ်လာပေမဲ့ဆက်ဆံရေးနဲ့ဆိုင်ကျေပြန့်လာတာကိုပြတာမှုကောင်းပါတယ်လို့ဆိုပါတယ်ခင်ဗျာ။အာဖရိကဒေသကနေ Spain ကိုဝင်ဖို့ကြိုးစားတဲ့ရွှေပြောင်းအခြေချသူပေါင်း40ကျော်ဟာ သင်္ဘောမှမှုတစ်ခုတည်းတည်ဆုံသွားနိုင်တယ်လို့ Spain NGO အဖွဲ့တစ်ခုကဆိုပါတယ်။အနောက်ပိုင်းဆာဟာရာဒေသကနေ Spain နိုင်ငံ Canary ကျွန်းကိုထွက်လာတဲ့သင်္ဘောထဲမှာစုစုပေါင်းခီးတဲ့50ဝန်းကျင်ပါလာခဲ့ပြီးအမျိုးသမီးနဲ့ကလေးငယ်အများစုအခုသင်္ဘောမှောက်တည်ဆုံမှုထဲပါသွားနိုင်တယ်လို့ Caminando Frontiers အဖွဲ့ကဆိုပါတယ်။တည်ဆုံသွားပြီလို့ဆိုရတဲ့42ဦးထဲမှာအမျိုးသမီး30ကလေး10ဦးနဲ့အမျိုးသား4ဦးပါတယ်လို့ရွှေပြောင်းခြေချမှုတွေကိုစောင့်ကြည့်နေတဲ့ဒီအဖွဲ့မှာပါတဲ့ Helena Melion က Internet Twitter ကနေမနေ့ကပြောလိုက်ပါတယ်။ Spain ဆိုရရရှိတွေကတော့သိဆုံးနိုင်တဲ့အရေးအတွက်က30လောက်ရှိမယ်လို့ Spain သတင်းစာ El Paris မှာပြောထားပါတယ်။ရွှေပြောင်းခြေချမှုတွေကိုစောင့်ကြည့်နေတဲ့ NGO ဖွဲ့က Melion ကတော့10ဦးလောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။အနောက်အာဖရိကဒေသရှိဒက်ကလာကမ်းခြေအပြင်ဘက်မှာတိမ်မောက်ခဲ့တဲ့အခုသင်္ဘောဟာအင်ကာနေတဲ့ကရာသီဥတုမကောင်းတဲ့ကြားကထွက်ခွာလာခဲ့တာဖြစ်ပြီးတိမ်မမှုသတင်းကတော့မနေ့တောက်ကြနေကမှထွက်ပေါ်လာတာပါခင်ဗျာတိုကီယိုအိုလံပစ်ပွဲမှာပူပြင်းတဲ့ရာသီဥတုကြားကရွှေတစိတ်တူရဖို့အားကစားသမားတွေပြင်းပြင်းထန်ထန်ပြိုင်ဆိုင်ခဲ့ကြပါတယ်အမျိုးသမီးမာရသွန်ပွဲမှာကင်ညာနိုင်ငံက Paris Jepchirchir က2နာရီ28မိနစ်စက္ကန့်20နဲ့ပူပြင်းတဲ့ရာသီဥတုကိုရင်ဆိုင်အပြေးပြိုင်ပြီးရွှေတစိတ်ဆူရသွားခဲ့ပါတယ်ကျပ်ချာချာကဘဝကံဒီနိုင်တော့မှာကိုတည်တာနဲ့အတင်းအရှင်မြင်ပြီးကြော်တက်ပြေးနိုင်ခဲ့တဲ့နိုင်ငံအထွတ်ရောမိသားစုအတွက်ပါဝမ်းသာပီတိဖြစ်ရပါတယ်လို့ပြောခဲ့ပါတယ်။အမျိုးသမီးမာရသွန်ငွေတစိတ်စုကတော့အရင်တပြေးထားတဲ့ကင်ညာကအရင်ကမ္ဘာစံချိန်တင်ခဲ့သူ Bridget Gosti က2နာရီ28မိနစ်36စက္ကန့်နဲ့ရရှိခဲ့ပါတယ်။တတိယခြေတစိတ်ကတော့ American က Molly City က2နာရီ28မိနစ်46စက္ကန့်နဲ့ရခဲ့ပါတယ်။အမျိုးသား Basketball ဘောလုပွဲမှာတော့အမေရိကန်အသင်းကပြင်သစ်ကို89မှတ်82မှတ်နဲ့အနိုင်ရဖို့ဆွဲပြီးချူရသိရခဲ့ပါတယ်ဘရိုကလင်နက်စ်အသင်းဝင်ကေဗင်ဒူရန်ကအမှတ်အများဆုံးရအောင်ဘောသွင်းနိုင်ခဲ့ပါတယ်ခင်ဗျစနေညပိုင်း VOA အမေရိကန်တရဲ့ထိတ်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နေနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေနဲ့ပတ်စင်စီစဉ်တွေကိုနားဆင်ရတော့မှာပါခင
်ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးချုံမထွန်းကိုလုတ်ကြံဖို့ကြံစီရဲဆိုတဲ့အမှုမှာထိုင်းနိုင်ငံမှာရှိတဲ့လက်နက်ပွဲစားတူကနယူးယောက်မှာရှိတဲ့မြန်မာနိုင်ငံသား2ဦးကိုငွေပေးခန်းစီခဲ့တာမျိုးစစ်ဆေးပေါ်ပေါက်ခဲ့တယ်လို့တမကြီးဦးချုံမထွန်းကပြောပါတယ်အခုလိုကြံစီရဲဆိုတဲ့အမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဦးချုံမထွန်းရဲ့လူကြိုရေးအတွက်အမေရိကန်တာဝန်ရှိသူတွေကအချိန်ပြည့်အကောက်အွယ်ပေးထားတဲ့ကြောင်းသူက VOA ကိုပြောပါတယ်ဒီလောက်ချမှုကြာစီမှုကိုသူဘလို့သိရှိခဲ့လဲဆိုတာကိုတော့ကိုကျန်ဝင်းအောင်ကတာမကြီးဦးကျော်မိုးထွန်းကိုမေးမြန်းထားပါတယ်သူကအခုလို့စပြီးရှင်းပြပါတယ
်ကျွန်တော်ကျူးစေးမှာတော့အဲ့လိုမျိုးပေါ့နော်ဒီကျွန်တော်နဲ့ပတ်သက်ပြီးတော့ဒီခုခုအသက်အန္တရာယ်ရှိအောင်ပေါ့နော်လှုပ်ဖို့ရှိတယ်ဆိုတော့တည်ရင်ကြားတယ်ပေါ့နော်ကျွန်တော်ဒီလိုလှုပ်ဖို့ရှိတယ်ငွေပေးပြီးတော့ငှားထားတယ်လို့ပါလို့ဆိုပြီးတော့အဲ့လိုတည်ရင်စကြားတာပေါ့ခင်ဗျဟုတ်ကဲ့ကြားတော့ဒီမှာရှိတဲ့ US အဖွဲ့ရုံးရောဒီမှာရှိတဲ့အလုံးစုံရေးဆိုင်တဲ့အဖွဲ့အစည်းတွေပေါ့နော်ဟို FBI တို့ဟိုကျွန်တော်တို့အကြောင်းကြားခဲ့ပါတယ်ခင်ဗျ။အကြောင်းကြားပြီးတော့လိုအပ်တဲ့ဥစ္စာတော့ FBI တို့နောက်ပြီးတော့ရဲ့အလုံးစုံရေးအဖွဲ့အစည်းတွေကနေပြီးတော့ဆက်လက်ဆောင်ရွက်သွားတာပါခင်ဗျ။ကျွန်တော်အဲ့လိုမျိုးအတိပေးပြီးတဲ့အင်ကာနေတရားစပြီးတော့ဒီဘက်သက်ဆိုင်ရာအစိုးရတော့အဲ့ဥစ္စာလိုအပ်တဲ့ပေါ့နော်လုံခြုံရေးလို့ပါတော့သူတို့ပံ့ပိုးပေးထားပါတယ်ခင်ဗျ။
အဲ့တော့အခုပေါ့လေဒီဟလာဟိုအမေရိကန်တာဝန်ရှိသူတွေဘက်ကဖော်ထုတ်လိုက်တဲ့မြန်မာလူငယ်2ဦးနဲ့တမ်မန်ကြီးကအရင်တော့တွေ့ဆုံမှုရမျိုးရောရှိပါဘူးလ
ားမရှိပါဘူးခင်ဗျဟုတ်က
ဲ့ဟိုကျွန်တော်တို့ဒီနယူးယောက်အတိုင်းဝိုင်းကနေကြားရတဲ့သတင်းတွေအရပေါ့နော်ဒီလူငယ်2ဦးဟာဒီဟလာတမ်မန်ကြီးရှိနေတဲ့ဒီမြန်မာတန်ယုံအဝန်ဝိုင်းဒဲဒီကိုတော့ဟိုရောက်ခဲ့မှုတဲ့လူတွေလို့ဟိုကြားသိရပါတယ်အဲ့ဒီအပိုင်းမှာရောတာမတ်ကြီ
းအဲ့ဒီထဲမှာတယောက်တော့ကျွန်တော်သိမှာပေါ့နော်ကျွန်တော်ရုံးမှာဟိုအဲနေဘက်ဆိုရင်ဟိုဆောက်ရုံလုံးလုံးရေးအတွက်ပေါ့နော်ဒါ volunteer လာစောင့်ပေးနေတဲ့အဲလူတွေရှိပါအဲ့ဒီလူတွေကြတော့လှဲ့နေပေါ့နော်သွားနေကြတဲ့ဥစ္စာတွေရှိတယ်ဒါကတော့ volunteer တွေပါဆိုအဲ့ဒီထဲမှာတော့အဲ့ကလေးတယောက်ကတော့အဲလာပြီးတော့စောင့်ပေးခူးတယ်လို့ဟိုဥစ္စာသိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်နဲ့တော့တစ်ခါမှတော့မတွေ့ဘူးလိုက်ပေါ့နော်
ဟုတ်ကဲ့
ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်တွေ့ပြီးတော့ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ကျွန်တော်ဟိုတတိထားမိတဲ့အထဲမှာတော့မပါဘူးအဲနောက်ပြီးတော့ကျွန်တော်အချမ်းမြင့်တရားအဲ့လိုဒွန်လလောက်ကလာခဲ့ဘူးလေဆိုတော့သိရတယ်ဟုတ်
အဲ့ဒါကဟိုအသက်20နဲ့28နှစ်ယောက်တည်းမှာဟိုအကြီးတယောက်လားအငယ်တယောက်လားခင်ဗျအ
ဲကျွန်တော်အတိအကျတော့ကျွန်တော်မသိဘူးခင်ဗျဟုတ်ကဲ့
အသက်မကြီးဘူးပေါ့အသက်အန်ဒီရဲ့ရန်ရှာမယ်ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာတမန်ကြီးစိတ်ထဲမှာဟိုဘယ်လိုစဖြစ်ပါလဲ
သူတို့တော့ဘာမှတော့မရှိပါဘူးဒါလို့လို့ဟိုလိုအပ်တဲ့ဥစ္စာပဲပေါ့နော်ခုနပြောသလိုသက်ဆိုင်တဲ့လူတွေကိုသတင်းပို့တဲ့ဥစ္စာမျိုးပဲလုပ်ခဲ့ပါချားဒီကျွန်တော်တို့နဲ့ရင်းနှီးတဲ့လူတွေမြန်မာအတိုင်းဝိုင်းနေရတော့တတိထားပြီးတော့နေဖို့တော့တောက်လျှောက်တော့ပြောနေတာပေါ့နော်စစတဲ့ရတော့ဟောအဲ့ဒါလေးပဲရှိပါတယ
်ဆိုတော့အခုဒီအမေရိကန်တာဝန်ရှိသူတွေပေါ်ထုတ်လိုက်တဲ့ဒီတာမကြီးကိုအသက်အန္တရာယ်ပြုနိုင်လောက်တယ်လို့ဆွဆွဲခံထားရတဲ့ဒီလူငယ်နှစ်ဦးပေါ့လေအဲသူတို့စိတ်ဆန္ဒနဲ့လှုပ်တာမျိုးဖြစ်နိုင်သလားဒါမှမဟုတ်ဟိုတစုံတစ်ယောက်ကနောက်ွယ်ကနေတွန်းအားကြောင့်သူတို့တွေကဒါမျိုးတွေကိုလုံးလာသလားတမကြီးအဲ့ဒီအပိုင်းမှာဘယ်လိုမျိုးခံမှန်းသုံးသပ်ပါပါလဲ
ဟောဟိုပါဘောနော်ကျွန်တော်ဟိုကျွန်တော်အနေနဲ့တော့သူတို့ရဲ့ဟိုဟိုရင်ထဲကရှိတာကျွန်တော်ပြောလို့ခက်တာဗောနော်ဒါပေမဲ့ဟိုဒီ Department of Justice ကနေပြီးတော့ထုတ်တဲ့ထုတ်ပြန်တဲ့အထဲမှာလဲဟိုဘန်ကောက်မှာရှိတဲ့လက်နက်ပွဲတော် M dealer တယောက်ကဟိုခိုင်းတယ်ဆိုပြီးတော့အဲ့ဒါလေးတော့ပေါ်ပြထားတာတော့တွေ့ပါအဲ့ချက်တော့ပို့ပြီးတော့ကျွန်တော်မသိပါဘူးခင်ဗျ
တခုကလေလေဒီနယူးယောက်တန်ယုံကနေတာမကြီးကိုဖယ်ရှားတဲ့လှုပ်ရှားမှုတချို့ပေါ့လေအစောပိုင်းမှာလည်းရှိခဲ့တယ်လို့ကျွန်တော်ကြားသိခဲ့ရဘူးပါတယ်အဲ့ဒါကဘယ်လိုမျိုးပါလဲ
ယုံကနေဖယ်ရှားလာတော့အဲ့ဒီဘောတော့မဟုတ်ပါဘူးဘာလို့လဲဆိုတော့သူကကျွန်တော်ဖေဗူလာနဲ့26မှာမေကုံးပြောပြီးတဲ့28ရက်နေ့မှာကျွန်တော်ကို dismiss လုပ်တယ်လို့ပြောတယ်ဒီယုံနဲ့မဆိုင်တော့ဘူးဆိုတဲ့ဥစ္စာအကြောင်းကြားတာတွေရှိတာပေါ့နော်ဟိုခုနပြောတဲ့လူအင်အားနဲ့လာပြီးတော့လုပ်တယ်လို့ပါလို့တော့မရှိတော့မရှိပါဘူးဟိုရင်ကတော့ဟိုဟိုပေါ့နော်တည်င်းနေထွက်တဲ့ဟာစစ်တမ်းမှုကြီးဆင်းလာတာလို့ဟိုဝါရှင်တန်မှာရှိတဲ့မြန်မာတမ်းမှဆင်းလာလို့ဟိုအဲ့လိုမျိုးတွေတော့တည်င်းထွက်တဲ့ဥစ္စာတော့အဲရှိပါเออดาบิเมดาริอ่ะမှန်းပြီးတော့ပြောရဥစ္စာတွေဒီပဲရှိပါတော့เนาะသူတို့ခိုင်ခိုင်ရှင်နေနဲ့တော့ပို့တော့တိတာပေါ့เนาะဟုတ
်တမကြီးတိတဲ့အချိန်ပဲဒီစတင်မာလာအထဲမှာနိုင်ငံတွေရဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံနဲ့ပတ်သက်လာရင်ဥကြုံမို့ထွန်းကိုခန့်အပ်မလားဒါမှမဟုတ်စစ်ကောင်စီကတင်သွင်းလိုက်တဲ့ကိုယ်စားလှယ်ကိုပဲခန့်အပ်မလားဆိုတော့ဆုံးဖြတ်ရမယ့်အခန်းကဏ္ဍတခုရှိနေပါတယ်ဆိုတော့အဲ့ဒီမတိုင်ခင်လေးမှာအခုတမကြီးရဲ့အတန်အနေချင်းချောက်ခံရတဲ့ကိစ္စကြီးပေါ်လာတဲ့အတွက်ကြောင့်မို့လို့ဟာတန်အမတ်ကြီးဟာကုလသမဂ္ဂဌာနချုပ်ကြီးမှာတာဝန်ဆက်လက်ထမ်းဆောင်မှုအတွက်ပို့ပြီးတော့အခွင့်သာသွားစေတယ်လို့သုံးသပ်တာရှိတယ်ဆိုတော့တန်မတ်ကြီးဘယ်လိုမြင်မိပါကလဲ
ဟောဒီလိုကိစ္စကြီးနဲ့ပတ်သက်လို့ပေါ့နော်အမှန်တရားကဖုံးကွယ်လို့မရပါဘူးပေါ့နော်ဟုတ်နိုင်ငံအကျိုးပြုအကျိုးအတွက်အသုံးပြုသွားနိုင်မယ်ဆိုရင်တော့ဘာမှဆိုကောင်းပါတယ်ခင်ဗျအခုလာမယ့် September မှာ credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်အဲ့လိုမျိုးစိန်ခေါ်မှုတွေရှိတဲ့အခါမှာဒီ UN မှာရှိတဲ့မြန်မာနိုင်ငံ seat ကအရေးကြီးပါတယ်အဲ့ဒီ seat ကိုမြန်မာပြည်သူတွေရဲ့အဆန်ကိုကြောချပေးမဲ့ကိုစားပြုတဲ့ကိုယ်စားလှယ်ကသာဆက်ရှိနေခြင်းအဖြစ်ပေါ့နော်မြန်မာပြည်သူတွေရဲ့အကျိုးမြန်မာနိုင်ငံရဲ့အကျိုးအတွက်ကိုပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့ဟိုအားလုံးကယုံကြည်ထားပြီးဖြစ်တယ်ပေါ့နော်ဒါကြောင့်ဒါဟိုလဲပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုမျိုးရှုမြင်အောင်ကျွန်တော်တို့တွေဆက်လက်ပြီးတော့စီယုံပြီးတော့ကြောကြသွားဖို့လိုပါတယ
်အမေရိကန်ထောက်လှမ်းရေးအဖွဲ့က COVID-19 ရောဂါရဲ့မူလစမြစ်နဲ့ပတ်သက်လို့ယူဆချက်နှမျိုးကိုစုံစမ်းစစ်ဆေးနေပြီးဒီလနောက်ပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကိုအစီရင်ခံတင်ပြဖို့ရှိပါတယ်ယူဆချက်တစ်မျိုးကဗိုင်းရပ်စ်ဟာတက်ခွဲခန်းကနေမတော်တဆထွက်လာတယ်ဆိုတာဖြစ်ပြီးနောက်တစ်မျိုးကတော့ယောဂါဖြစ်တဲ့တရိတ်ဆန်တစ်ကောင်ကနေလူတွေကိုကူးစက်တယ်ဆိုတဲ့အယူဆပါ VOA သတင်းတောက် Jesus Man O'Neil ရဲ့သတင်းပေးပို့ချက်ကိုပြောပြမှာပါရှင်ကျွန်မခွာညိုပါတကဘာလုံး COVID-19 ကာယောဂါသင်နေတာ18လနီးပါးရှိလာတဲ့အထိဗိုင်းရပ်စ်ရဲ့မူလစင်းမြင့်နဲ့ပတ်သက်လို့တည်တည်ကွယ်ကွယ်မသိကြသေးပါဘူးအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကတော့ကိုရိုနာဗိုင်းရပ်စ်ပထမဆုံးစကူးခဲ့တာဘယ်နေရာကလဲဘယ်အချိန်ကလဲဒါမှမဟုတ်ဘယ်လိုကူးသလဲဆိုတာတွေကိုအတိအကျမသိတဲ့အကြောင်းပြောပါရယ်ဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ဘဲဥအစရှာမရသလိုဘယ်တော့မှရှာတွေ့မှာမဟုတ်ဘူးလို့အမေရိကန်ထိတ်တန့်ထောက်လှမ်းရေးအရာရှိတယောက်ကလည်းပြီးခဲ့တဲ့ဇွန်လတွေမှာပဲသတိပေးခဲ့တာပါ ဒါပေမဲ့လည်းဒီကိစ္စဟာလွှတ်တော်ထဲမှာနိုင်ငံရေးအရာရှိတန်းတင်ပြီးပြောစရာကိစ္စတစ်ခုဖြစ်လာပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကယောဂပူးမဆိုင်ရာသုတေသနတပ်ခွဲကနေမှဗိုင်းရပ်စ်ရဲ့မျိုးဗီဇတွေကိုမွေးယူတဲ့အန္တရာယ်များတဲ့စမ်းသပ်မှုကိုဖော်ပြထားတဲ့အထောက်အထားရှိတယ်လို့အခိုင်အမာပြောဆိုနေကြတဲ့ Republican တွေရဲ့ပထမအယူဆကိုထောက်လှမ်းရေးကပယ်ချခဲ့ပြီးဖြစ်ပါတယ်။Republican လွှတ်တော်ကိုယ်စားလှယ် Michael McGaw ကတရုတ်အစိုးရဟာ2019ခုနှစ်စက်တင်ဘာလတည်းကဖြစ်နိုင်ခြေရှိတဲ့အစောပိုင်းကူးစက်မှုတွေရဲ့အရေးကြီးတဲ့အချက်လက်တွေကိုထိန်းချုပ်ဟန့်တားခဲ့တယ်လို့ VOA ရဲ့ Madrin ဌာနကို Skype ကနေပြောခဲ့တာပ
ါ We said it was a possibility now I believe there's a preponderance of evidence that
ကျွန်တော်ကအဲ့ဒါဖြစ်နိုင်ခြေရှိတယ်လို့ပြောခဲ့တာပါအခုဆိုလို့ရှိရင်ဒီ virus ဟာတခွဲကနေမှမွေးယူခဲ့တယ်ဆိုတဲ့ထောက်ထားတွေအများကြီးရှိတယ်လို့ယူပါတယ်စံတရင်နဲ့တခွဲကန်တေးကနေပြီးတော့မတော်ဆထွက်လာပုံရပါတယ်။ကမ္ဘာကယောဂါနဲ့ပတ်သက်လို့ WHO ကကမ္ဘာကိုအသိပေးတဲ့နေရာမှာလဲအတော့ကိုထိရောက်မှုမရှိခဲ့ဘူးလို့ထင်ပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုကလည်းဘာမှအကျိုးမရှိပါဘူး။အဆုံးသက်ကြတော့ထိတန်းသိပ္ပံပညာရှင်တွေရဲ့အဖြေတွေကလည်းဝူဟန်တခွဲကန်တေးကမှတ်တမ်းစုဆောင်းတဲ့ခန်းတွေကိုရောက်သွားပါတယ်။တရုတ်နိုင်ငံကလည်းလူများသိအောင်ကြီးညာမပေးပါဘူး။
ယောဂါဖြစ်ပွားမှုနဲ့ပတ်သက်လို့တရုတ်နိုင်ငံကရှင်းလင်းချက်တွေဟာဒေါသထွက်စိတ်ပျက်စရာဖြစ်နေတဲ့အချိန်မှာထိတ်တန့်သိပ္ပံပညာရှင်အတော်များများရဲ့အယူဆကလည်းဗိုင်းရပ်စ်ရဲ့မူလဗီဇဟာသဘာဝကဖြစ်လာတာဆိုတဲ့ဘက်ကိုသာဦးတည်နေပါတယ်။ယောဂါပိုးမွှားဗီဇပညာရှင်ဒေါက်တာဘဲနျူမန်ကကိုရိုနာဗိုင်းရပ်စ်တွေအကြောင်းလေ့လာနေတာနှစ်ပေါင်းအစိတ်လောက်ရှိပါပြီ
။ Looks a lot like all the other bat viruses that are out there and there are
ဒီဗိုင်းရပ်စ်ကအပြင်ကလင်းတို့တွေမှာတွေ့ရတဲ့အခြားဗိုင်းရပ်စ်တွေနဲ့တော်တော်ကြီးဆင်တူပါတယ်။နောက်ပြီးကိုရိုနာဗိုင်းရပ်စ်တော်တော်များများရှာလို့မတွေ့နိုင်တဲ့နောက်ထပ်အတိအကျဖော်ပြနိုင်တဲ့အင်္ဂါရက်တွေကိုလည်းဒီဗိုင်းရပ်စ်မှာမတွေ့ရပါဘူး
။ကိုရိုနာဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုအသေးစိတ်ထဲထဲဝင်ဝင်စစ်ဆေးအကဲဖြတ်ဖို့သမရဂျိုးဂိုင်တန်ကအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကိုမေလထဲမှာရက်90အချိန်ပေးခဲ့ပါဗ
ျ။ The President asked the intelligence community to redouble
ထောက်လှမ်းရေးအဖွဲ့တွေအနေနဲ့တိကျတဲ့အဖြေတစ်ခုနဲ့ပူးပြီးနှိစက်လာအောင်အချက်အလက်စုဆောင်းရှာဖွေတာနဲ့လေ့လာဆန်းစစ်တဲ့အပေါ်မှာနှစတိုးပြီးအားထုတ်ကြိုးပမ်းကြဖို့သမ္မတကြီးကညွှန်ကြားထားပါတယ်လို့အင်ဂျူရောဒုတိယပြန်ကြားရေးဝန်ကြီးကာရင်ဂျင်းပီယန်နီကပြောပါတယ်တရုတ်ဆိုရဟာဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုစုံစမ်းစစ်ဆေးဖို့အရင်ကနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုခုခံကာကွယ်ခဲ့ပါတယ်။ဇူလိုင်လထဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးဆောင်ပြီးဝူဟန်မှာဒုတိယအဆင့်စုံစမ်းစစ်ဆေးဖို့ကံလှမ်းချက်ကိုလည်းပယ်ချခဲ့တာပါ။ဒါ့အပြင်ဓာတ်ခွဲခန်းကနေစပြီးဗိုင်းရပ်စ်တွေပြန်လာတယ်ဆိုတဲ့အယူဆကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကညင်းခဲ့ပါတယ
်။ဝေလွန်ရေး自身抗疫不力的责任
America ဟာ COVID-19 ကရောဂါကိုတာဝန်သိသိနိုင်နိုင်နင်းနင်းမဖြေရှင်းနိုင်တော့ရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားပြီးအသေးရေဖြတ်တာတွေနဲ့ပဲအလုံးရှုံနေတယ်ဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုရှာဖွေချေရခံတာကိုလက်နက်လိုအသုံးချနေတယ်လို့သူကပြောသွားတာပါလောလောဆယ်မှာကမ္ဘာတဝန်းကလူပေါင်း၄သန်းကျော်ကိုသေဆုံးစေခဲ့တဲ့ဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုရှာဖို့အရေးကြီးတယ်လို့ဒေါက်တာဘဲနျူမန်ကပြောပါတယ်အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကတော့ဗိုင်းရပ်စ်ဟာလူကဖန်တီးယူထားသလားဒါမှမဟုတ်မျိုးဗီဇကိုတက်ခွဲပြုပြင်ထားသလားဆိုတာသက်သေပြစရာဘာအကြောင်းမှမရှိဘူးလို့ပြောထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုးမျောတိုက်ခေါင်မိုးတွေပေါ်ကနေဆော်ဒီအာရေဗျာနိုင်ငံတဲကန်နယအလဲကရီယတ်မြို့သားမကအီတလီနိုင်ငံမီလန်မြို့ကလူနေတိုက်ခန်းတွေမှာလည်းစိမ့်ဆိုတဲ့မြင့်ကွင်းတွေကိုပို့ပြီးတော့တွေ့လာနေရပါတယ်။ကိုဗစ်ကရောဂါကြောင့်မွန်းကျက်နေတဲ့မြို့ပြတွေမှာသစ်ပင်ပန်းမန်တွေကပေးတဲ့အေဂျင်မှုမျိုးလူတွေပို့ပြီးတော့တောင်းတလာနေတာပါ။ကမ္ဘာနိုင်ငံဆောင်ကမြို့ကြီးတွေမှာနှီးမျိုးစုံနဲ့အပင်တွေစိုက်ပျိုးလာတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြောပြပါမယ်။ဥဒုရာသီပြောင်းလဲမှုကြောင့်ကမ္ဘာကြီးပုံနှွေးလာတဲ့21ရာစုအစပိုင်းလောက်ကစပြီးတော့မြို့ပြတိဆောက်ရေးလုပ်ငန်းတွေမှာအပင်တွေထိစိုက်ဖို့ပုံစံချလုပ်ကိုင်လာပါတယ်။ကမ္ဘာမြို့ကြီး၉ခုကအထက်မြင့်လူနေတိုက်ခန်းနေရန်တွေနဲ့ခေါင်မိုးတွေမှာသစ်ပင်တွေစိုက်ပျိုးလာတဲ့အတွက်ပူပြင်းတဲ့နွေရာသီလိုနေမျိုးတွေဆိုရင်အထက်မြင့်ဆောက်ဝင်အလဲကလမ်းတွေရဲ့အပူချိန်ဟာ 3.6 ဒီဂရီဆယ်စီယပ်ကနေ 17.3 ဒီဂရီဆယ်စီယပ်အထိကိုလျော့ချနိုင်တယ်လို့ပြည်ထောင်နိုင်ငံကအပင်နဲ့သတ္တဝါပတ်ဝန်းကျင်ဆိုင်ရာဌာနကလက်သလုံးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။နယူးယောက်မြို့ဘရုတ်ကလင်အရက်ကတိုက်ခေါင်မိုးတွေပေါ်မှာလဲအော်ဂဲနစ်နီးနဲ့သီးပင်စားပင်တွေကိုတစ်နှစ်55တန်းအထိတစ်နိုင်တစ်ပိုင်းစိုက်ပျိုးရောင်းချနေတာပါ။ Brooklyn Grange စပ်ပြရဲ့လုပ်ငန်းလုပ်ကိုင်နေတဲ့ Gwen Sanchez ကအခုလိုပြောပါတယ်
My friends and I wanted to become farmers, but we wanted to live in the city. And there weren't
many jobs like that. ကျွန်မတို့ငယ်ချင်းတွေကစိုက်ပျိုးရေးပဲလုပ်ချင်ကြတာပါ။ဒါပေမဲ့မြို့ထဲမှာပဲနေချင်တဲ့အတွက်ခြံနဲ့ဝင်းနဲ့စိုက်ပျိုးရေးလုပ်ဖို့တိမဖြစ်နိုင်ဘူးလေ။ဆိုတခြားသူတွေလိုပဲစိုက်ပျိုးရေးခြံလည်းရှိချင်တယ်။ရေရှည်ခံတဲ့တနိုင်တစ်ပိုင်းစီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းမျိုးလည်းဖြစ်စေချင်တယ်။ဒါကြောင့်ဒီလိုလုပ်ဖြစ်ခဲ့တာပါ။သူများနဲ့မတူတာကကျွန်မတို့ကမြို့ထဲကခေါင်မိုးတွေပေါ်မှာစိုက်ပျိုးရေးလုပ်တာဖြစ်ပါတယ်။
ပြေခဲ့တဲ့ဆယ်နှစ်လောက်ကစပြီးတော့စိုက်ပျိုးလာတဲ့ဒီလုပ်ငန်းကြောင့်လူနေထူထပ်တဲ့မျိုးတွေကအပူချိန်တွေရောကြလာစေတယ်လို့လည်းပြောပါရယ်။လူမှုညဉ့်ညံ့မှုဆိုးဝါးလာတဲ့တရုတ်နိုင်ငံမှာတော့2018ခုနှစ်နောက်ပိုင်းလူနေတိုက်ခိုက်ဝန်ရံတာတွေမှာတစ်ပင်မျိုးစုံထက်သွင်းစိုက်ပျိုးလာတာပါ။ကွေယီ City Forest Garden မြို့တော်အိမ်ရာမှာနေတဲ့ Yuan Ming ကအခုလိုပြောပါရယ်။ကျန်ရုံ
ဆုံးရ။ဒါကြခိုးရ။
ဒီနေရာလေးကိုကိုရီမျိုးကတော့အုပ်ပန်းချံကလေးလို့ခေါ်ပါတယ်။သူ့နာမည်အတိုင်းပဲတော့ရဲရောက်နေတဲ့ခန်းစားချက်မျိုးဒီမှာရပါတယ်။ကျမတို့ရဲ့ကိုပိုင်ပန်းချံကလေးပေါ့။တက်တော့တက်တာနားနေလို့လည်းရရလေ။ဒါကြောင့်လဲဒီနေရာလေးကိုရွေးခဲ့တာပါ
။တချို့ကတော့ဝေယန္တာတွေပါသူတို့နှစ်တဲ့ပန်းမင်တွေကိုရွေးဆိုင်ကြသလိုတချို့ကလည်းသီးပင်စားပင်တွေစိုက်ပျိုးကြပါတယ်။ဒါပေမဲ့လဲချင်းတွေရှိတဲ့အတွက်တချို့ကတော့သဘောမကျပါဘူး။ဒါကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေမှာတဘာဝပတ်ဝန်းကျင်အရေးထက်သွင်းစဉ်းစားသလိုပဲလူတွေနေဖို့တည်ထောင်အောင်လုပ်ဖို့လည်းအကြံပြုချက်တွေရှိပါတယ်။ပရိုတိန်နိုင်ငံဘတ်တက်ကတိုဂျမရေးဌာနကလည်းစိမ့်ဆိုးနေတဲ့သစ်ပင်တွေကစိတ်ဖိစီးတာစိတ်မတည်ငြိမ်တာနဲ့စိတ်ဓာတ်ကျတာမျိုးလိုစိတ်ကျန်းမာရေးအားနည်းမှုကုစားဖို့အထောက်အကူပြုမကအာယုံဆိုင်မှုကိုလည်းအကောင်လာစေတယ်လို့ပြောပါတယ်။စင်ကာပူနိုင်ငံမှာတော့ကမ္ဘာတိုက်ကြီး၅ခုမှာပေါရောက်တဲ့ထောင်နဲ့ချီတဲ့ရှားပါသစ်ပင်မျိုးစိတ်တွေကိုကွန်ကရစ်နဲ့ဖန်တီးထားတဲ့သစ်ပင်ကြီးတွေမှာထည့်ဆိုက်ပြထားတာပါဒီမြင်ကွင်းကတော့မြေနေရာရှားပါလာတဲ့စင်ကာပူရဲ့ဂုံဆောင်လက္ခဏာတစ်ခုလည်းဖြစ်ပါတယ်အီတလီနိုင်ငံမီလာမြို့ကပြည်သူ့ကပညာရှင်တွေကလည်းလူမှုညဉ့်ညံ့မှုတိုက်ဖျက်ရေးအတွက်အဆောက်အုံတွေမှာသစ်ပင်ဆိုက်ဖို့နေရာတွေကိုပါထည့်သွင်းလာတာပါတဲကာနာယာထဲမှာရှိတဲ့ဆော်ရီအာရေဗျာမြို့တော်ရီယက်မှာတော့ကိုနှစ်တာကာလအတွင်းသစ်ပင်9တန်းခွဲအထိစိုက်ပျိုးဖို့အရာထားပါတယ် Green Riyadh Project မြန်ကြာရင်မူ Abdi Aziz Mobile ကအခုလိုပြောပါတယ
် El fawaid al mubashara insha Allah bi idhnillah راح يخفض من درجه الحراره درجه حراره المحيط
من 30 كنا ايام ما သစ်ပင်ပေါင်း9တန်းခွဲအထိစိုက်ပျိုးနိုင်မယ်လို့မျှော်မှန်းထားပါတယ်ခုတော့ပထမအဆင့်လုံးနေပါပြီဒီအဆင့်မှာတော့အခြေခံဆောက်လုပ်ရေးတွေပါဝင်ပြီးတော့ရေသွဲလမ်းကြောင်းတွေအပင်ဆဆိုင်တာတွေပုံစံဆွဲတာနဲ့သုတေသနလုပ်ငန်းတွေလည်းလုပ်သွားမှာဖြစ်ပါတယ်လို့ပြောဆိုထားတာပါဒေါ်လာ7ဘီလီယံအထိသုံးဆွဲမဲ့ Green Riyadh သစ်ပင်စက်ပြုတ်ရေးအစီအစဉ်မှာပန်းချမောင်း3,000အထိထည့်သွင်းဖို့လည်းပါပါတယ်ပန်းချအတွက်လိုအပ်တဲ့ရေကိုတော့စက်ပြုတ်ရေးလုပ်ငန်းကထွက်လာတဲ့ရေကိုပြန်ပြီးတော့အသုံးပြုဖို့အစီအစဉ်ထားပါတယ်လေထုညဉ့်ညမ်းမှုတိုက်ဖျက်ရေးတာမကအပူချိန်ကိုလည်း1ဒီဂရီကနေ2ဒီဂရီအထိရှော့ချနိုင်ဖို့ Sorry မှာအခုလိုသစ်ပင်တန်းနဲ့ချီစက်ပြုတ်နေတာလည်းဖြစ်ပါတယ်ကျမနားလာပ
ါမွေးရပါအာယုံကျော်ယောဂကြောင့်လမ်းမလျှောက်နိုင်တဲ့အသက်16နှစ်အရွယ်အော်စကာကွန်စတန်ဇာကိုလမ်းလျှောက်နိုင်ဖို့အထောက်အကူဖြစ်တဲ့ခြေတုဆက်ရုပ်တစ်မျိုးကိုသူရဲ့ဖခင်ဖြစ်သူကတီထွင်ပြုလုပ်ပေးခဲ့တဲ့အကြောင်း Writers သတင်းတပုတ်ကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်ကျမများသတင်းအောင်ပါပခုံးရင်ဘတ်ကားဒူးနဲ့ခြေထောက်တွေကိုချီနှောင်ချိတ်ဆက်ထားတဲ့ဒီခြေတုဆက်ရုပ်ကအော်စကာကိုအခန်းထဲမှာလမ်းလျှောက်နိုင်အောင်လှည့်နိုင်အောင်ကူညီပေးပါတယ်။ဒီဆက်ကိုအော်စကာရဲ့ဖခင် Wondercraft ခြေတုဆက်ကုမ္ပဏီတွေပဲတည်ထောင်သူ Sean Lewis Constanza ကသူ့အတွက်တည်ထွင်ပြီးတော့ပြုလုပ်ပေးခဲ့တာပါ။ဒီခြေတုဆက်အသုံးပြုရတဲ့ပတ်သက်လို့အော်စကာကအခုလိုပြောပါတယ
်။
အရင်ကတော့ကျွန်တော်လမ်းလျှောက်ဖို့တယောက်ယောက်ကကူညီပေးရပါတယ်။အခုဒီခြေတုဆက်နဲ့တော့ပေါ်ပြီးလွတ်လွတ်လပ်လပ်ရှိတယ်လို့ခံစားရပါတယ်
။ခြေတူးဆက်တီထွင်ဖြစ်ခဲ့ရပုံကိုဖခင်ဖြစ်သူ Sean Lewis Constanza ကအခုလိုပြောပါတယ်
။ Alors nous sommes trois fondateurs, nous avons
တခါလုံး Oscar ကအဖေကဆက်ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာဖြစ်ပြီးကျွန်တော်လမ်းလျှောက်ဖို့ဆက်ရုပ်တခုပါကြောင်လုပ်မှုပေးတာလဲလို့မေးပါတယ်။အခုဒီကနေနောင်ဆယ်နှစ်ဘိန်းတက်ကလခိုင်နေမလို့တော့ပါဘူး
။သူတို့ကုမ္ပဏီလိုပဲကမ္ဘာတစ်လွှာတခြားကုမ္ပဏီတွေလည်းဒီလိုခြေတူးဆက်တွေကိုပို့ပြီးတော့ပေါ်ပါအောင်နဲ့ပို့ပြီးတော့အသုံးဝင်အောင်အပြိုင်ဆိုင်တီထွင်ထုတ်လုပ်ကြပါတယ်။တချို့ကုမ္ပဏီတွေကလမ်းမလျှောက်နိုင်တဲ့သူတွေအတွက်လမ်းလျှောက်ဆက်တွေထုတ်ပြီးတချို့ကတော့လမ်းလျှောက်အထောက်အကူပစ္စည်းတွေအပြင်ကြာရှည်မတ်တက်ရက်ပြီးတော့အလုပ်လုပ်ရသူတွေအတွက်အထောက်အကူပစ္စည်းတွေထုတ်လုပ်ရောင်းချတာပါ။ Wondercraft ကုမ္ပဏီထုတ်ဒီခြေတူးဆက်ကတော့အပြင်ပန်းအရာလမ်းလျှောက်ဖို့အထောက်အကူပေးပြီးခန္ဓာကိုယ်လှုပ်ရှားမှုကိုတုံ့ပြန်ဆောင်ရွက်ပေးပါတယ်။ဒီခြေတူးဆက်ရုပ်တစ်ခုကိုဒေါ်လာ 38,600 နဲ့ရောင်းချတာဖြစ်ပြီးပြင်သစ်လူစင်းဘတ်နဲ့အမေရိကန်ပြည်ထောင်စုစည်းရုံးတချို့မှရောင်းချထားပါတယ်။ ပြင်သစ်နိုင်ငံမှာနေထိုင်သူအသက်33နှစ်အရွယ်ကေဗင်ပီယက်ကလွန်ခဲ့တဲ့10နှစ်ကစိုက်ကဲမတော်တဆဖြစ်ခဲ့တာကြောင့်လမ်းမလျှောက်နိုင်ဖြစ်ခဲ့ရသူပါသူလည်းအခုတော့ဒီခြေထူးဆဲရုပ်ကိုအသုံးပြုပြီးတော့လမ်းလျှောက်ဖို့ကြိုးစားနေပါတယ်ဒီဆက်ကိုအဝေးတိုင်းကရီးယား remote controller နဲ့အသုံးပြုပါတယ်လို့ကေဗင်ပီယက်ကပြောပါတယ
်Il y a énormément de personnes qui aimeraient pouvoir retrouver.
Lu dia u lan shao de ka au nok ka che raw ko sei khain de ni du aku di set ma le away thing kriya ka che tu set ko sei khain na ba.
Le shi ma pogali ka tu chin si ni sin thong atwe di set ko yang cha nai chin ma shi de bi me naw pai ma yang cha pe nai mo company ka yi ywe tha ba de. Di lu tu chin ni sin thong che tu set yu twe ka po pi paw ba bo lu me lu le Wondercraft company engineer ri ka pyo ba de shin.
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါလေ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါလေမြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ Rush ရပါအပတ်စဉ်စီစဉ်တွေအလှကြလာပါပြီအရင်ဆုံးတော့မြမလူခွင့်ရေးအကြောင်းတက်ဆက်နေတဲ့ဒုတ်အံစီစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြမနိုင်ငံတော်မှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်အံပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ရေးချဲ့နှံချဲ့ကပ်ပြီးဒုက္ခကိုရင်ဆိုင်နေရတဲ့ဒေသမှာအကျူသဘောဆောင်တဲ့အကြောင်းအရာတွေကိုဒို့အတန်ကအလေးပေးစုစည်းဖြစ်ခဲ့ပါတယ်။ဒီဆောင်မမှာဆိုရင်လူငယ်တွေနဲ့ပရာဟိတသမားတွေဟာနာမကျန်းသူတွေနဲ့ဆင်းရဲချို့တဲ့သူတွေကိုအောက်ဆီဂျင်ဖြစ်ပေတဲ့အလုပ်ကစားလို့အစားအစာနဲ့ဆေးဝါးတွေ၊ကုညီရဲ့အချိအသက်ရှင်တန်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနေကြတာကိုနားဆင်ရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းသားတွေကစူးစီးတင်ဆက်ချတာဖြစ်ပါတယ
်။ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြိုလဲနေချိန်မှာသေစီနိုင်လောက်တဲ့ virus ရောဂါပိုးကလည်းကူးစက်ပြန့်နှံ့နေမယ်ဆိုရင်သင်ပါလို့ဖို့စိတ်ကူးပါတယ်။အဲဒီလိုစိန်ခေါ်မှုတွေကိုမြန်မာနိုင်ငံကတမ်းမှန်ပြည်သူတွေရင်ဆိုင်နေရပြီးတော့အချင်းချင်းဖေးမှကူညီကြရင်းနဲ့ကပ်ဘေးအတွင်းရှင်သန်နိုင်အောင်ကြိုးစားနေကြပါတယ်။
ကျွန်တော်တို့ကရောဂါကြောက်လာဆိုကျွန်တော်တို့လည်းလူပဲကျွန်တော်တို့ကြောက်တယ်ဒါမဲ့ကျွန်တော်တို့ကြောက်တာကျွန်တော်တို့ကမဖြစ်သေးဘူးအတက်နဲ့ဝေးလို့ရှင်လေအခုအတက်တန်ဖြစ်တဲ့လူတွေကအောက်ဆီဂျင်တစ်လုံးရလဲတစ်လုံးသူတို့တက်အတက်ကယ်နိုင်နေတယ်အဲကြောင့်မလို့ကျွန်တော်တို့ကသွားတာ
ရန်ကုန်ကကိုဖြိုးဆိုတဲ့လူငယ်ပါသူနဲ့သူညီတွေကအောက်ဆီဂျင်ဖြည့်တဲ့နေရာတွေမှာညအိတ်ဆောင်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်တန်းစီပေးနေကြတာပါအောက်ဆီဂျင်ခမဲ့တန်းစီပေးတဲ့အကြောင်းကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့ပြီးတော့အောက်ဆီဂျင်လိုနေတဲ့သူတွေကိုလည်းထက်ထဲဝင်ဝင်ကူညီပေးခဲ့ပါတယ်
။ဟိုကြီးယောဂါကလည်းတယောက်ပြီးတယောက်ဖြစ်နေတယောက်ပြီးတယောက်တင်နေကြတော့မင်းတို့ကအခွင့်မပြုဒါမဲ့ကျွန်တော်တို့ကဘယ်လိုလဲဒီတိုင်းနေရတာကိုယ့်ကိုဘယ်လိုလဲလက်ပြမလုံလို့လည်းခံစားရတယ်။အဲဒါကြောင့်မလို့ကိုယ်ဘေးနားမှာလည်းစိတ်ယုံရှိတဲ့အတွက်တက်နိုင်တော့ကူညီမယ်ဆိုတော့အဲ့လိုမျိုးလှုပ်ဖြစ်သွားတာမြတ်လှုပ်ဖြစ်တော့တဖေးနေရလို့ကျွန်တော်တို့ဒီလိုမျိုးညားများလာတာအဲ့လိုမျိုးမြတ်
အနာသိမ့်ပြီးနောက်ပိုင်းကိုဗစ်တတိယလိုင်းတွင်ယောဂကူးစက်မှုတွေများပြားလာပြီးတော့နေ့စဉ်လိုလိုအောက်ဆီဂျင်လိုအပ်နေတဲ့သူတွေကများလာပါတယ်။စစ်တပ်ကထိန်းချုပ်ထားတဲ့ကျန်းမာရေးစနစ်ကပြိုလဲနေပြီး ပြည်သူအများစုကကျန်းမာရေးစောင့်ရှောက်မှုမရရှိကြပါဘူးဒီလိုကပ်ဆိုင်နေတဲ့ကာလမှာပြည်သူတွေကဗိုင်းရပ်စ်ကြောင့်မသေအောင်အချင်းချင်းဖေးမလာကြပါတယ်ကိုမိသားစုဝင်တွေထဲမှာအောက်ဆီဂျင်လိုအပ်နေတဲ့မိသားစုဝင်ရှိပေမဲ့ကိုလူနာထက်အချင်းနေပိုဆိုးပြီးတော့အောက်ဆီဂျင်အရေးပေါ်လိုအပ်နေတဲ့သူတွေကိုခက်တငားရနာတွေလည်းရှိပါတယ်မအေးချမ်းမေကအဲ့ဒီလိုလှူဒန်းတဲ့သူတွေထဲကတယောက်ပါသူမအမေကသူမတို့ကလေးမျိုးမှာကိုဗစ်ကပ်ရောဂါဆူဆူဝဝမဖြစ်ခင်လည်းကနေမကောင်းဖြစ်နေခဲ့တာပါအောက်ဆီဂျင်လိုအပ်နေတဲ့သူဖြစ်တာကြောင့်သူမရဲ့မိခင်အတွက်အောက်ဆီဂျင်အိုးတွေဝယ်ထားခဲ့ပါတယ်အခုလိုလိုအပ်နေတဲ့အချိန်တွေမှာလည်းအရေးပေါ်လိုအပ်နေတဲ့သူမိတ်ဆွေကိုငှားပေးခဲ့တယ်လို့သူမကဆိုပါတယ်
။အာညီမအတိတရားပါ။ငါဒီမိတ်ဆွေတယောက်ရဲ့အဖေကဒီအောက်ကရဲ့အရန်ကြာနေတယ်။အဲ့တော့အစ်စ်တေရောဒီ40တောင်လို့ဒါပဲပေးရတာပေါ့နော်။နှစ်ဆက်ပြီးနှာခေါင်းနဲ့ဆိုးရပိုက်ရဲ့မဆီရဲ့နှစ်ဆက်ပြီးရတော့သူကလုံးဝမနိုင်ဘူး။ကိုယ်ရင်ဆိုသူ့ရင်မှာဆိုအိုးကြီး40တောင်အိုးကြီးဆိုလို့ရှိရင်လေးလေးဦးငါးဦးလောက်ရန်ဆောင်ပါ။ဒါပေမဲ့သူကတနည်းကိုလေးပိုင်းလေးတည်းကိုလေးဦးလောက်ကောအဲ့တော့အခုဒီမှာသူကဒီအူကြီးရာမိဖေးဖေးကိုခင့်နေတဲ့အတွက်သူကလုံးဝမလဲပတ်နိုင်ဘူးဖြစ်တာပါ။ညာဆိုလို့ညာတို့ကရှာရပြင်းလေးတို့ကလည်းနေလုံးလောက်ကုန်တယ်ဆိုတော့အဆင်မပြေဘူးဖြစ်တာလေ။အဲ့တော့သူကလုံးဝလုံးပြီးတော့လည်းသူ့ရဲ့ဒီဟာအခုလည်းလည်းဒီဟာ60 65လောက်ပြီးတော့လုံးဝရှင်နေတိတ်မကောင်းတော့သူကအိမ်မှာရှိနေပြပေးပါအောင်ဆိုပြီးတော့သူတို့ညပေးလိုက်တယ်။အဲဒီနေ့ကလည်းဥစားရေးအဆင်ပြေအောင်စားရေးရှာပြီးတော့ဝယ်လိုက်နေပေါ့ခါတမှာလည်းဆက်ပြန်ပြီးဆိုပြီးအဲ့လိုမျိုးပုံစံနဲ့ညပေးလိုက်တာပါ။
တချို့တွေကတော့တတ်နိုင်သလောက်ငွေကြေးနဲ့လှူဒန်းနေတဲ့သူတွေရှိပါတယ်။ကတာမြို့နယ်မှာရှိတဲ့ကလေးငယ်တဦးကလည်းသူ့စုထားတဲ့မြေအိုးစုဘူးကိုဖောက်ပြီးတော့ရရှိလာတဲ့အလွန်ငွေ2000ကျော်ကိုလှူဒန်းခဲ့ပါတယ်။သူ့ရဲ့လှူဒန်းမှုအကြောင်းကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့ကြပြီးတော့လူအများပြားကချီးကျူးတာရုခေါ်စရာဖြစ်ခဲ့ပါတယ်။အဲဒီလိုခဲရခဲစစ်လှူဒန်းမှုတွေထဲကမှလူပြောများခဲ့တဲ့လှူဒန်းမှုတစ်ခုကတော့ရှင်နန်ချောင်းမြို့နယ်ကဥပိုကြီးမောင်ရဲ့လှူဒန်းမှုပါကလေးတယောက်လောက်သာညံ့ရည်ရှိပြီးတော့အင်ဂျင်ရမဲဖြစ်တဲ့သူကသူ့ကိုလှူဒန်းထားတဲ့ငွေတွေကိုအောက်ဆီဂျင်စက်ရုံတိစောက်နိုင်ရေးအတွက်လှူဒန်းခဲ့တာပါဥပိုကြီးမောင်နဲ့နှီးဆက်သူတဦးနဲ့ဒိုးအတန်ကစကားပြောကြည့်ခဲ့ပါတယ
်သူကဒီကပစရမေပါလေတောင်းလို့ရတဲ့ဟာတွေကမျိုးစစ်ကွာဒီကလေးတွေကလေးပေါ့မလွယ်လေးလေးကြလို့ရှိရင်ဒီဆန်လေးတွေဖတ်ပြီးပြင်းပြထားရပါအဘိလိုချေတယ်ဆိုအမားတို့ဆိုင်မှာကလူပိဆိုင်ဆိုတော့အဲ့ဒီလူကြီးတွေလာတယ်။ဒါတို့လူကျင်နေတယ်လူကျင်နေဆိုရင်ပြောပြမယ်ပေါ့အဲ့နဲ့ဒီဟိုဦးလေးပေါ့နော်ဒီလူကျင်နေလို့ပြောတယ်ပေါ့အဲ့နဲ့အဲ့ဒီကနေတမောက်လူကျင်နေဆိုသူက2000နဲ့သူကသူရရဲ့ပတ်စံငွေဒါပမာဏဘယ်လောက်ရှိမှသိမှာမသိ2000မဟုတ်ဘူးမလို့နဲ့3000လောက်တရားတရားတန်တာ3000လို့ပြောလိုက်တာအဲ့အဲ့ဒါဒီ3000တင်ပေါ့အဲ့နဲ့ဒီဖြစ်သွားတာ
ကိုဗစ်တတိယလှိုင်းမှာအခြေခံစားတောက်ကုန်ဈေးနှုန်းဈေးဝဈေးနှုန်းတွေကမြင့်တက်လာပြီးတော့တချို့ဈေးဝတွေဆိုရင်ဈေးကွက်အတွင်းပြက်လက်သွားတဲ့အထိဖြစ်ခဲ့ပါတယ်။အခြေခံလူဒန်းစားတိုင်းမိခိုအားထားရတဲ့ကျပ်ဦးဈေးနှုန်းတွေကလည်းနှစ်ဆကျော်အထိမြင့်တက်ခဲ့ပါတယ်။အဲ့လိုမြင့်တက်မှုတွေကြောင့်တချို့စီးပွားရေးလုပ်ငန်းရှင်တွေကအခြေခံလူဒန်းစားတွေအတွက်ကျပ်ဦးတွေကိုငွေကျပ်5ကျပ်နဲ့ရောင်းချပေးတာတွေစံတပြီကိုငွေ100ကျပ်နဲ့ရောင်းချပေးတာတွေအခြေခံစားတောက်ကုန်ဖြစ်တဲ့ဆန်စီချက်တုန်ဤကျက်ဥအဲ့ဒီလေးမျိုးပေါင်းကိုငွေကျက်100နဲ့ရောင်းချပေးတာတွေရှိပါတယ်။ကိုဗစ်တတိယလိုင်းအတွက်နောက်ထပ်စိန်ခေါ်မှုကတော့ရောဂါပိုးများလာတဲ့အပြင်အကူအညီမရရှိတဲ့သူတွေအတွက်အိမ်ထဲမှာပဲလူမသိသူမသိတည်ဆုံသွားခဲ့ရတာတွေပါ။အခက်အခဲတွေကိုပြင်းထန်စွာရင်ဆိုင်ရတဲ့တချို့ကတော့အလံဖြူတွေစတင်ထောင်းလာပါတယ်။နောက်ပိုင်းမှာတော့ Yellow Flag Campaign ပြည်သူ့မှပြည်သူတို့ကမ်ပိန်းတွေဖြစ်လာခဲ့ပါတယ်။ကမ်ပိန်းအရအလံထောင်ထားတဲ့အိမ်တွေကို Social Media တွေပေါ်မှာဖြန့်ဝေပေးခြင်းအပြင်အကူအညီလိုအပ်နေတဲ့သူတွေကိုပြည်သူအချင်းချင်းကူညီပေးနေတာပါ။အဲဒီလိုအကူအညီလိုတဲ့သူတွေနဲ့အကူအညီပေးနေတဲ့သူတွေကိုချိတ်ဆက်ပေးတဲ့အထက်မှာတကုံတက္ကသိုလ်ကျောင်းသားတွေလည်းပါဝင်ပါတယ်
။ကျွန်တော်တို့ကိုဘယ်မြို့နယ်မှာအဲဒါမှမဟုတ်ဘယ်လမ်းထဲမှာဘယ်ရက်ကွက်မှာဒီလိုမျိုးအလံဝါထောင်ထားတဲ့အိမ်ဟာဘယ်အိမ်တွေရှိပါလဲအဲဘယ်နဲ့အိမ်ရှိပါလဲအစတည်းဖြင့်ကျွန်တော်တို့စီစဉ်ရင်းရလာခဲ့ပြီဆိုရင်ကျွန်တော်ကခုနပြောတဲ့နေရာမှာတကယ်တမ်းဆောင်ရွက်နေကြတယ်တကယ်တမ်းပစ္စည်းတွေသွားပို့တာတွေကူညီကြတာတွေလုပ်တဲ့သူတို့ဒါကျွန်တော်ကနိုင်တယ်လို့ပြန်ပြီးဆက်သွယ်တယ်အတူတူသူ့ရဲ့မျိုးအလိုက်ပေါ့အဲ့ကတော့သူကကိုယ်တိုင်ကိုယ်စားသွားရောက်ပြီးတော့ဒါဟိုဘောပေါ့ဗျာစေးစေးဝါးတွေအဲစားတောက်စရာတွေသွားပြီးပို့ပြီးတဲ့ကိစ္စမျိုးသူကကျွန်တော်ပြန်ပြီးတော့လုပ်တယ်ပေါ့နော်ဆိုတော့နောက်တစ်ပိုင်းမှာကျတော့လဲဒါကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ဒ ဒီတခြားသောမိဖက်အဖွဲ့အစည်းတွေတခြားသောအလှူရှင်တွေရှေ့ရနေပြီးတော့အလှူခံတာတွေရှိတယ်။အဲအဲ့လိုမျိုးအလှူခံပြီးတော့မှဒါကျွန်တော်ခုနပြောတဲ့မြေပြင်မှာတကယ်လုပ်နေတာကသူတို့ဒါကျွန်တော်တခြားသောစားတောက်ဆရာတွေဆေးဝါးတွေဝယ်ဖို့အတွက်ဒါကျွန်တော်တို့ပြန်ပြီးတော့ဟိုခွဲဝေပေးပြီးတော့မှဒီရဲရဲလို့ flag ကနေပါတော့ဒါကျွန်တော်တို့ပါဝင်ပြီးတော့အဲ့ပုံစံမျိုးတော့လောလောဆယ်ပါဝင်ဆောင်ရွက်နေရပေါ့
။တကုံတက္ကသိုလ်ចောင်းသားများတမကဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါတယ်။ကိုအကားတို့မြေပို့နှစ်ယောက်စလုံးမြေမကောင်းဖြစ်နေတဲ့အချိန်မှာစေဝန်လိုအပ်တဲ့အတွက်အလံဝါထောင်းလိုက်ပါတယ်။အလံထောင်းပြီးနောက်မှာတော့စားတောက်တွေစေဝါတွေလာရောက်ကူညီပေးတဲ့သူတွေများတာကြောင့်အဆင်ပြေသွားတယ်လို့ဆိုပါတယ်။အဲဒီလိုကူညီပေးတဲ့သူတွေရှိတာကြောင့်ကျန်းမာရေးပြန်ကောင်းဖို့အတွက်ခွန်အားတွေဖြစ်ခဲ့တယ်လို့သူကဆိုပါတယ
်။ဒီကတော့ဘယ်လိုလဲ motivate ခုတော့ပြန်ရတယ်။ဘယ်လိုလဲဆိုတော့အော်ပေါ့နော်ကိုယ်လုံခိုင်းရောင်းနေချင်းပေါ့နော်ကူညီရပြီးတော့အခုချိန်မှာလူတိုင်းကစိတ်ညစ်နေကြတဲ့သူကတော်တော်များကိုယ်ကြီးလည်းစိတ်ညစ်တာပဲလေ။တော့ဘာမှလုပ်လို့မမြင်ရဘူးလို့ရှိရင်မဟုတ်တူပြထိုင်ရတဲ့အနေအထားတစ်ခုဖြစ်နေတော့အကုန်လုံးသိညစ်နေကြတာကြည့်ရအဲ့လိုဖြစ်နေတော့ဟောပါတော့ငါ့ကိုခီးဆိုင်တဲ့သူရှိသေးပါလားပေါ့နော်။အော်ငါ့ကိုရှိတဲ့သူရှိသေးတယ်ပေါ့။အဲ့လို motivation လေးတော့ရလိုက်တယ်။စိတ်တွေတကယ်ပြန်ရွှင်လာ။အဓိကတော့စိတ်ပါပဲကိုဗစ်ကတော့ကို့အမြင်ရတော့
အခုလိုပြည်သူမှပြည်သူတို့ကူညီတာတွေများလာတာကြောင့်ကလေးမျိုးမှာတော့တည်ဆုံတဲ့သူတွေညှော်နေလာတယ်လို့မအေးချမ်းမီကဆိုပါတယ်။လက်ရှိချိန်မှာပြည်သူတွေကလည်းနီလန်အမျိုးမျိုးနဲ့အားတက်သရောကူညီတာတွေပရိုက်တာလူငယ်တွေကလည်းကိုကျိုးဆိုပြီးတော့တက်နိုင်တဲ့ဘက်ကအကူညီနေတာတွေဆရာဝန်တွေကလည်း၎င်းတို့တက်ကြွတဲ့ဘက်ကနေတက်ကြွတဲ့ပညာနဲ့လိုအပ်သလိုကူညီတာအခမဲ့ကုသပေးတာတွေစသဖြင့်ကြာရကဏ္ဍကနေပရိုက်တာလုပ်ငန်းတွေကိုလုပ်ကိုင်နေကြဆဲဖြစ်ပါတယ်ပရိုက်တာလုပ်ငန်းလုပ်ကိုင်ပေးနေတဲ့ကိုဖြိုးကတော့
ကျွန်တော်ကတော့အဲ့လိုမျိုးလုံနိုင်တော့ကျွန်တော်ဆက်လုပ်မှာပဲဒါဆိုတော့ကျွန်တော်ဒီမှာကျွန်တော်ကုနိုင်လောက်ကုမယ်ကျွန်တော်လုံနိုင်တော့ကျွန်တော်ဆက်လုပ်မယ်ဒီတက်ကပို့ပြီးတော့လည်းကျွန်တော်ဆက်စူးစမ်းမယ်ကျွန်တော်အခုကလုံနေသေးတယ်မြတ်အများကြီးလုံနေသေးအတက်လည်းကျွန်တော်ဆက်ပြီးစူးစမ်းမယ်အဲဘယ်လိုကသူများတွေလိုတန်းလို့မပြည့်ရမယ်သူများတွေမီအောင်လည်းကျွန်တော်ဆက်ပြီးတော့စူးစမ်းမအောင်နော်လူတန်းလူတန်းနိုင်တော့လုံမယ်အဲ့လိုမျိုးလုပ်မယ်ဗျာ
အခုပြင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်ပတ်စင်ပန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်ရဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အထိမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒို့အတန်းအစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ
်။ဒို့အတန်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့စနေညစကဝိုင်းအစီအစဉ်လှည့်ကြလာပါပြီ။မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ကိုဖျောက်ချခဲ့တဲ့ရှစ်လေးလုံးရေတော်ဘုံကြီး Orchestra ရှစ်ရက်နေမှာအခု33နှစ်တင်းတင်းပြည့်ပါတယ်။ဒီရှစ်လေးလုံးနေ့ကနေပြီးတော့ဘလူးသင်္ကန်းစာတွေယူနိုင်ပါလေ။78လှူရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့မြမကြီးလှူရှားသူမတ်ခင်အုံမာကိုမန်ရင်ချင်တဲ့ကမြင်မြန်ထားပါတယ်။စနေညစကဝိုင်းအစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမတ်ခင်အုံမာ
။မင်္ဂလာပါရှင်မန်ရင်ချင်
။ဟုတ်ကဲ့အခုကျမတို့ဟိုမက်ခေအိုမာကိုအဓိကဆက်သွယ်မေးမြန်းရတဲ့အကြောင်းရင်းကတော့ဒီအောက်ကုလရှီယန်ဒီမှာကြာရောက်မဲ့ရှီလေးလုံးလူထုလှုပ်ရှားမှုကြီး33နှစ်မြောက်ပေါ့နော်အဲ့ဒီမှာမက်ခေအိုမာကိုယ်တိုင်ကလည်းဒီရှီလေးလုံးလူထုလှုပ်ရှားမှုတုန်းကတက္ကသိုလ်ကျောင်းသူတက်ဦးအနေနဲ့ဦးဆောင်ပါဝင်ခဲ့တယ်တခါဒီနှစ်ကတိုက်တိုက်ဆိုင်ဆိုင်ဟိုဆရာနာပြန်ပြီးတော့တိမ့်တဲ့အချိန်နဲ့ပေါ့နော်မြန်မာနိုင်ငံမှာတိုက်ဆိုင်နေတဲ့ခါကျတော့အခုလို့ဒီရှီလေးလုံးလူထုလှုပ်ရှားမှုကြီးကာလမှာမက်ခေအိုမာအနေနဲ့ကိုယ်တိုင်ပေါ့နော်ဒီဆရာနာရှင်စနစ်ဆန့်ကျင်ရေးတပါတီအာဏာရှင်စနစ်ဆန့်ကျင်ဟိုပါဝင်ခဲ့တဲ့အတွေ့အကြုံပေါ့လေဒါဟိုဟိုကျမတို့ကိုပြန်ပြီးတော့ပြောပြလို့ရမလားရှင
်ဟုတ်ကဲ့ပါမင်းကြီးဒီနေ့ကျမအတွေ့အကြုံပြန်ပြီးတော့မှဖလှယ်ပြောပြတဲ့ဥစ္စာကိုဒီ1988ကာလရှစ်လေးလုံးရေးတော်ဘုံအပါအဝင်ပေါ့နော်ကျမတို့မတ်လအနေစပြီးတော့မှ88ဒီမိုကရေစီလှုပ်ရှားမှုကနေပြီးတော့မှ2000ရွှေဝါရောင်ဒေါ်လာရေးအခုရွေးဦးဒေါ်လာရေးမှာရှေ့တန်းကနေပြီးတော့မှဆွဆွန်းတမန်ဒီမိုကရေစီရေးအတွက်အသက်ပေးပြီးတော့မှစ조사ပြီးတော့မှတိုက်ပွဲဝင်ခဲ့ကြတဲ့တိုက်ပွဲဝင်နေကြတဲ့သူရဲကောင်းတွေအားလုံးအမျိုးသားအမျိုးသမီးအားလုံးကိုဒီနေရာနေပြီးတော့မှကျွန်မအနေနဲ့ဦးညွတ်အလေးပြုတာကိုအရင်ပြောချင်ပါတယ်လို့ ကျွန်တော်တို့ဒီ88ကာလမှာဆိုရင်တော့ကျွန်မကအဲ့ဒီတုန်းကတော့ဒီရန်ကုန်တက္ကသိုလ်ဓာတုဗေဒနောက်ဆုံးနှစ်ကျောင်းသူတယောက်ပါဆိုတော့ကျွန်မစပြီးတော့ပါဝင်လာတာကတော့မတ်လမှာဖြစ်ပါတယ်ဒီကိုဖုံးမော်ကိုစိုးနိုင်စပြီးတော့မှဒီ RID ဆက်မှုတက္ကသိုလ်မှာစပြီးတော့မှဒီဟိုပြစ်ခံရတာမတ်လ73ရက်ဖြစ်သွားပြီးရဲ့အချိန်မှာကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်နောက်လှိုင်းတက္ကသိုလ်စသဖြင့်ကျွန်တော်တို့ဒီကျောင်းသားတွေစပြီးစုစည်းကြတဲ့အချိန်ပေါ့နော်စပြီးတော့မှအဲ့ဒီအချိန်မှာကျွန်မကစပြီးတော့မှပါဝင်ခဲ့တာဖြစ်ပါတယ်ပထမဆုံးလမ်းပေါ်ထွက်ပြီးဆန္ဒပြတဲ့ကိစ္စကိုစလုပ်ခဲ့တာကတော့မတ်လ16ရက်နေ့ကျွန်တော်တို့တရားနီနေလို့အများသိကြတယ်မတ်လ16ရက်နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီမတ်လ16ရက်နောက်ပိုင်းမှာတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့အဲ့ဒီကာလမှာတော့ဒီစေအစိုးရနေပြီးတော့မှကျမတို့အဲ့တော့တပါတီအာဏာရှင်ဗိုလ်ချုပ်နေဝင်အစိုးရပေါ့နော်မဆလာအစိုးရလို့ကျမတို့ခေါ်တော့အဲ့ဒီမဆလာအစိုးရနေပြီးတော့မှကျမတို့တရင်အမောင်ချတာတွေလောက်တာတွေနောက်ပြီးတော့မှဆန္ဒပြတဲ့အကြောင်းသားတွေကိုဖမ်းတာတွေဖမ်းဆီးထိန်းသိမ်းတာတွေဖြစ်တော့အဲ့ဒီမတ်လနောက်ပိုင်းကာလမှာတော့ဆက်ဆက်ချင်းကတော့ကျမရဲ့လှုပ်ရှားမှုကခုနကဟိုကိုဖုံးမော်ပြစ်ဒဏ်ခံလိုက်ရတာအပါအဝင်သူတို့ဘယ်လိုမျိုးရက်ဆက်ခဲ့တယ်ဆိုတော့အဖြစ်မှန်ပေါ့နော်အဲ့ဒီအဖြစ်မှန်တည်င်းမှန်ဖြစ်ရမှန်ကိုပြည်သူလူထုကိုထုတ်ဖော်ပြောကြဖို့ ਨੇ ပြီးတော့ဒီចောင်းသားတွေဖက်စီခန့်ចောင်းသားတွေလွတ်မြောက်ရေးចောင်းသားတမကဆိုတော့ဒီကိစ္စပိုင်းကိုပဲပို့ပြီးတော့မှဒီလိုမျိုးတောင်းဆိုမှုပိုင်းကိုပဲကျမတို့စခဲ့ကြတာပေါ့နော်88ဒီ8လေးလုံးဆိုတာတကယ်တမ်းဟိုပြောမယ်ဆိုရင်ကျမတို့ကစီယုံလို့ဆုံမှုတွေလုပ်နေရတယ်ဒါပေမဲ့လို့ဟိုပြည်သူလူထုကဘယ်လောက်ထိပါဝင်လာမလဲဆိုတဲ့ဥစ္စာကိုအရင်လဲမမှန်းရဲဘူးပေါ့နော်အဲ့လိုလဲဖြစ်ပါတယ်ဆိုတော့ကျမရဲ့ဟိုကျမရဲ့ memory မှာဆိုလို့ရှိရင်တော့ရှစ်လေးလုံးမနဲ့မှာဒီစပြီးတော့မှဟိုဟာရန်ကုန်မြို့လေပေါ့နော်ဒီစုလီဖျားနဲ့ဒီမြို့တော်ခမ်းမဘက်ကိုခြေတက်လာတဲ့ပြည်သူတွေရဲ့စပြီးတော့မှเนาะခြေတက်လာပြီးတော့မှလာပြီးတော့မှစုရက်လာစုကြတဲ့ဥစ္စာကအခုချိန်ထိလဲမျက်စိထဲမှာဟိုထင်းထင်းရှားရှားအခုချိန်ထိလဲပြတ်မြင်နေပါတယ်ဟိုပြောမယ်ဆိုရင်ရင်တမမပေါ့เนาะကျမတို့ဆိုလို့ရှိရင်ဟိုဩဂတ်လ9ရက်နေ့မှာညနေပိုင်းအထိကျမတို့ကအစည်းအဝေးထိုင်ကြတယ်မနေ့ပြန်ကြလို့ရှိရင်ဘယ်လိုတွေလောက်ကြမယ်ပေါ့ဘယ်လိုတွေပေါ့ဒါတွေတစ်ချိန်တည်းမှာပဲဟိုဘယ်လောက်ထိတကယ်ပဲ general strike ဆိုတဲ့အဆင့်ကိုတကယ်ရောရောက်ပါမလားဆိုတာမျိုးတော့ရင်တမမှဒါဖြစ်တယ်ဒါပေမဲ့တကယ်တမ်းရှစ်လေးလုံးနေ့မှာရောက်လာတဲ့အခါကျတော့မနေ့ပိုင်းမှာလည်းအားလုံးကတိတ်ဆိတ်နေတယ်ပေါ့နော်မျိုးလည်းကောင်းမှာဆိုလို့ရှိရင်တိတ်ဆိတ်ပြီးတော့မှတဖြည်းဖြည်းနဲ့ဒီခြိတက်လာတဲ့အတန်ကျွေးကျော်လာတဲ့အတန်နေနဲ့ဒီလူတွေရဲ့စုစည်းမှုတွေရလာတဲ့အခါမှာတော့ဟိုကြက်သိန်းတစ်ဖြန်းဖြန်းထလာအောင်ကိုပဲထရတဲ့အနေအထားမျိုးကိုပဲကျမတို့ဟိုဘယ်လိုခေါ်မလဲဟိုအံ့ဩမှုတွေရောဟိုဟိုဘယ်လိုခေါ်မလဲဝင်းမြောက်မှုတွေရောမျောလင်းချက်တွေရောပေါ့နော်မျောလင်းချက်တွေရောကျမတို့ရဲ့ဒီလှုပ်ရှားမှုကြီးကတနိုင်ငံလုံးအဆင့်နဲ့တော့ဒီတပါတီဆက်အနာရှင်ကိုတိုက်ထုတ်နိုင်တော့မယ်ဆိုတော့မျောလင်းချက်ကတော့အဲ့ဒီနေ့မှာပို့ပြီးတော့မှဟိုဘယ်လိုခေါ်မလဲအားတက်စရာခိုင်မာမှုတွေပို့ဖြစ်တာပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ဒါကတော့ဒီရှစ်လေးလုံးကာလပေါ့သို့တော့အားလုံးသိကြတဲ့အတိုင်းပဲဒီပို့ချုပ်နေဝင်အာနာရှင်အနေနဲ့ကတော့ဟိုအကျန်းဖက်ပြီးတက်ဖြတ်ဖို့ကဝင်မလေးတဲ့အခါကျတော့ဟိုကျမတို့ရဲ့လှုပ်ရှားမှုတွေကချက်ချင်းအကျန်းဖက်မှုတွေကြုံရတယ်။အကျန်းဖက်မှုတွေကြုံဝင်မဲ့လေခုနကဆန္ဒပြကြတဲ့သူတွေဘက်ကနေပြီးတော့မှကျမတို့အထူးသဖြင့်ကတော့ဒီရှစ်လေးလုံးလှုပ်ရှားမှုကအကျောင်းသားတွေကမတ်လနေပြီးတော့မှကိုဖုံးမော်ရေးခင်းနဲ့စတယ်လို့ပြောလို့ရတာပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့ဒီဝန်တန်းတွေပါတယ်အပါအဝင်ပေါ့နော်။ကျမတို့လူရုလူရန်စာဘောင်းဆုံးဒီရှစ်လေးလုံးနေ့ဟာလူလူလူရဲစာပေါင်းစုံပါဝင်တဲ့လှုပ်ရှားမှုဒီမိုကရေစီလှုပ်ရှားမှုကိုစပြီးတော့မှဖွင့်လိုက်နိုင်တဲ့နေ့လို့ပြောလို့ရတာပေါ့ဆိုတော့နောက်ပိုင်းမှာလည်းတောက်လျှောက်ဒီဟိုအများကြီးဆန္ဒပြပွဲတွေကနိုင်ငံအနှံ့မှာဟလာတေချာကျမတို့အများကြီးဒီဖြစ်ကုန်တယ်ကျောင်းသားတွေရဲ့ဦးဆောင်မှုတွေရောနောက်ပြည်သူတွေရဲ့ဝန်ရံမှုတွေပါဝင်မှုတွေရောအများကြီးဖြစ်တယ်ဒါပေမဲ့ခုနကတုံ့ပြန်မှုကအရန်ဟိုကျန်းတယ်ပေါ့နော်ကျန်းတယ်ဆိုတော့ဘယ်လိုကျန်းတာလဲဆိုတော့ဟိုကျမတို့ဒီမှာຫນွေဦးဒေါ်လာရင်းနဲ့ရှင်ပြောမယ်ဆိုရင်ຫນွေဦးဒေါ်လာရင်းမှာမတ်လ28ရက်နေ့မှာတနေ့တည်းနဲ့တက်ဖြတ်မှုဆိုရင်169ရောက်ရှိတယ်ပေါ့နော်အဲ့ဒီရှစ်လေးလုံးကာလမှာကြတော့သူ့ရဲ့တက်ဖြတ်မှုကဟိုနေရာတိုင်းမှာဟိုသူကဒီဟိုကျန်းကျန်းတန်းတန်းကိုသူကဟိုကျမတို့ခေါ်တာတော့ဟိုမတ်ဆက်ခဲ့ပေါ့နော်မတ်အစူလိုက်အပြုံလိုက်ကိုသူကပြတ်တတ်တဲ့ဟာမျိုးလောက်တာဖြစ်တာဟုတ်ဆိုတော့အဲ့ဒီမှာခုနကဟိုသူ့ရဲ့ရုပ်ရက်ဆက်ရုပ်မှာမဟုတ်ပါ လေအဲ့ဒီကာလအရန်ကျန်းတဲ့အချိန်ဖြစ်တယ်ဖြစ်တဲ့အချိန်ဖြစ်တဲ့ပုံမှာကျမတို့ကခုနကတော့ဟိုနောက်ပြန်ပြီးတော့မှဟာခဏပြန်ပြီးတော့မှနားရတဲ့အချိန်တွေရှိတယ်ပြန်ပြီးတော့မှပြင်ဆင်ရတဲ့ဟာတွေပြန် organize လုပ်ရတာတွေလည်းရှိတယ
်အဲ့ဒီမှာစစ်တပ်ကရှစ်လေးလုံးလူမှုလှုပ်ရှားမှုကိုဟိုပြတ်သက်ဟိုပြိုပြက်ခတ်ဖြိုခွဲတဲ့အချိန်ကဆွဆွပြောသွားတယ်လို့ဒီအခုဒီတစ်ခေါက်ဒီຫນွေဦးတော်လှန်ရေးပေါ့နော်အခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဒီဆရာနာသိမ်းတဲ့အချိန်မှာဟိုပြက်ခတ်ဖြိုခွဲပုံတဲ့အစမတန်ပို့ပြီးတော့ဟိုပြင်းထန်နေပို့ပြီးတော့ဟိုဟိုရက်ဆက်တယ်လို့ပြောလို့ရလားရှင်
ဟိုကျမရဲ့သုံးသပ်မှုမှာတော့လေရက်ဆက်တဲ့ degree ရက်ဆက်မှုပုံစံกว่าတယ်ဒါပေမဲ့အနေအမြင်ကကြတော့ဟိုမှာတော့ကကြတော့ကာလတို့အတွင်းမှာဝုန်းကနေချထလိုက်တာပေါ့နော်အခုຫນွေဦးတော်လန်ရေးကကြတော့အခု6လကြာလာတဲ့အချိန်ထိမှာသူကနေ့စဉ်မပြတ်ဒါပေမဲ့လို့အချိန်တို့အတွင်းမှာအစုလိုက်ပြုံလိုက်ဆိုတဲ့ဟာမျိုးတော့မဟုတ်ဆိုတော့ပုံစံတော့ကွာတယ်မမြင်ချင်ဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်နဲ့เนาะဟိုဘယ်လိုခေါမလဲသူ့ရဲ့ရည်ရွယ်ချက်နဲ့သူ့ရဲ့အကြံဖတ်မှုချင်းကပ်ပုံမှာပုံတန်နေခက်ကွာွားတဲ့ပုံမှာပုံတန်နေကွာတာတွေ့ရတယ်တချို့ကိစ္စတွေကຫນွေဦးတော်လန်ရေးမှာနှိပ်ဆက်တာတွေပါဒီမှာပို့ပြီးတော့မှဒီကာလတွေမှာနေဟိုမှာလူမြင်ကွင်းမှာလုပ်တဲ့ဥစ္စာတွေကအရန်ကြမ်းတဲ့ဟာတွေတွေ့ရတယ်အဲ့ဒါကရှင်လေးလုံးလုံးကပြစ်တယ်ဆိုလို့ရှိရင်လည်းတောက်လျှောက်ပြစ်တာပဲဟိုနောက်ပြီးတော့ကျမတို့ဒီဘာလဲဟိုဟာမခေါ်လဲအဲ့ဒါလဲဟိုဘက်နဲ့နဲ့ထိုးတာတော့ဘာလို့အပါဝင်ပေါ့နော်ဆိုတော့ဟိုအချိန်တူအတွင်းမှာလူအုပ်စုကြီးတွေကိုတခါတည်းလှုပ်ချလိုက်တဲ့ဟာမျိုးတွေပေါ့ဆိုတော့ဥမာဒီဟိုမှာကြတော့ຫນွေဦးတော်လိုင်းကြီးမှာကြတော့ဥမာထားလိုက်ပေါ့လေကျမတို့ဒီစုလေဖျားမှာလူတွေအပုံလိုက်ကြီးစုတဲ့အချိန်မှာလာပြီးတော့မှသူတို့ဘက်ကနေပြီးတော့မှတကယ်တမ်းလာပြီးတော့မှဟိုပိတ်ပြီးတော့မှကြောင်ပိတ်ပြီးတော့မှပြစ်ချလိုက်လို့ရတယ်ပေါ့ကျမပြောချင်တာလေဒါမှမဟုတ်အဲ့လိုမျိုးမလုပ်ဘူး88တုန်းကကြတော့အဲ့လိုလုပ်ခဲ့တာလူအပုံလိုက်ကြီးရှိနေတဲ့ဥစ္စာကိုသူတို့ကတခါတည်းဟိုအရှိန်အနောက်ပိတ်ပြီးတော့မှပြစ်ချ
အခုဒီ2021မှာဒီလူငယ်တွေစပြီးတော့ဗောနော်ဆရာနာသိန်းတော်လက်မခံမဲ့အခုဟိုသူတို့နီးမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြကြတယ်နီးမျိုးစုံနဲ့ဆန့်ကျင်နေကြတယ်ဗောနော်ဆိုတော့အဲ့ဒီဟာရဲ့အဓိကအခြေခံအကြောင်းရင်းကတော့ဒီတုံးသက်သူတွေကမြင်တာကတော့ဒီ2010နောက်ပိုင်းပေါ့เนาะမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်တယ်။နောက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆူရတက်လာတဲ့အဲ့ဒီခါမှာဒီလွတ်လပ်မှုအခြေအနေပေါ့เนาะဒီအသွင်ကူးပြောင်းစအခြေမှာမြန်မာနိုင်ငံရဲ့ဒီလွတ်လပ်ဟိုလွတ်လွတ်လပ်လပ်ဟိုစပြီးတော့ဖြစ်လာတဲ့အနေထားကိုလူငယ်တွေကအခြေအနေကိုသိလိုက်ရတယ်။အဲ့ဒီမှာသူတို့အတွက်အခွင့်အလမ်းတွေပို့ပြီးရတယ်ဆိုတော့သူတို့သိခဲ့ရတဲ့အတွက်ပေါ့နော်။အခုလိုစစ်အာဏာသိမ်းတာကိုသူတို့လုံးဝလက်မခံဘူးဆိုတဲ့စိတ်ပိုင်းဖြတ်မှုတွေကပို့ပြီးခိုက်မာစေရပေါ့နော်။ဒီမက်ခင်အုံမာတို့ဟိုစပြီးတော့ဒီတပါတီအာဏာရှင်စနစ်ပေါ့နော်။သူသဖြင့်တော့စစ်အာဏာရှင်စနစ်ပေါ့လေ။ဒီတပါတီအာဏာရှင်စနစ်ကိုစပြီးတော့ဆန့်ကျင်ပေလုတ်တဲ့အချိန်တုန်းကတကယ်တမ်းမြန်မာနိုင်ငံကအဲ့ဒီအချိန်တုန်းကကပ္ပိုင်းနဲ့အဆက်အသွယ်ဖြတ်ခံထားရတဲ့ခါကျတော့ခါရဲဒီပါတီတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ဖို့ဘာကြောင့်ဆုံးဖြတ်တာလဲရှင
်။ကျမဟိုတယောက်တည်းအနေနဲ့ပြောမယ်ဆိုရင်ပေါ့နော်ဟိုကျမဆိုလို့ရှိရင်လည်းဟိုနိုင်ငံရေးအတိုင်းအဝိုင်းကလာတာမဟုတ်ဘူးလေနော်။အဲ့တော့ကိုရီးယားဟိုကိုပတ်ဝင်းချင်းမှာလူကြီးတွေကနိုင်ငံရေးဆွေးနွေးနေတာကိုနားထောင်နိုင်ခဲ့တဲ့အခွင့်အလမ်းမျိုးမရှိပါဘူး။ဒါပေမဲ့ကိုရဲ့ယုံကြည်ချက်အရောကပါလဲဆိုတော့ရှင်းရှင်းပြောလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ဟိုအယိုးရှင်းဆုံးပြောရမယ်ဆိုလို့ရှိရင်တော့မတရားလုပ်တာကိုကျွန်မမခံနိုင်ဘူး။ငယ်ငယ်လေးတည်းကကြောင်တက်တဲ့အချိန်ကလေးကကိုသူများမတရားလုပ်တာကိုလည်းကိုမခံဘူး။ကိုနားကလူမတရားလာလို့ရှိရင်လည်းကျွန်မငြိမ်ခံမနေတတ်ဘူး။ဝင်ပြီးတော့မှအဲ့မတရားလုပ်ခံရတဲ့သူဘက်ကနေဝင်ရက်ပြီးတော့မှအမြဲတမ်းအဲ့လိုမျိုးလုပ်နေရှိတယ်ပေါ့နော်ပြန်ပြီးတုံ့ပြန်နေရှိတယ်ပေါ့နောက်တစ်ခုကတော့ဟိုရေရှည်ဟိုပေါ့နော်ဒီဟာကိုပြောမယ်ဆိုလို့ရှိရင်ကျမဒီ33နှစ်စလုံးဆိုရင်ကြောင်းတက်တဲ့အချိန်တွေရှိတယ်နော်ဒါပေမဲ့အဓိကကျမဟိုဘယ်မြန်မာပြည်ဒီမိုကရေစီရေးနဲ့ပတ်သက်လို့ဘယ်တော့မှကျမမရက်ခဲ့ဘူးပေါ့နော်စတောက်ရှောက်လုပ်တယ်တိုင်းပြည်တကားဘလောက်ပဲပိတ်ထားခုနကနေဝင်းကနေဝင်းအာဏာရှင်ကကျမတို့ရဲ့မျက်စိတွေနားတွေပါဇက်တွေကိုသူကပိတ်ထားတာအဲ့တော့အဲ့မျက်စိနာပါဇက်ပိတ်ထားတဲ့ဥစ္စာကိုဖွင့်ဖို့အတွက်စ조사ခဲ့တဲ့အရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုတွေကိုမျက်စိရှိမှာနေတတူကအနီးကမြင်တွေ့ခွင့်မရတာတော့မှကိုယ့်ရဲ့လွတ်လပ်အခြေခံလူသားရဲ့အခြေခံလွတ်လပ်ခွင့်ကိုရကျင်တဲ့သူတယောက်အနေနဲ့အဲ့ဒီလိုမျိုးမရအောင်မတရားပိတ်ခံထားတဲ့ကိစ္စကိုတွန်းလှန်မယ်ဆိုတော့ဟိုဘယ်လိုကောင်းလဲတော်လာမယ်ဆိုတဲ့စိတ်အခံပေါ့အဲ့ဒီအခံကအရင်မျိုးဆက်တွေရဲ့ lesson ကမ်းမှုတွေနဲ့ပေါင်းတဲ့အခါမှာကျွန်မထင်တာဘယ်လိုခေါ်မလဲ action ပေါ့ကျွန်မတို့ဒါကိုတွန်းလှန်မယ်ဆိုတော့ဥစ္စာအသိနဲ့နေမဟုတ်တော့ဘူးအတွေးနဲ့နေမဟုတ်တော့ဘူးလက်တွေ့အကောင့်ထဲပေါ်တဲ့အစီအုံတွန်းပို့တယ်လို့ကျွန်မမြင်တယ်
အခုဆိုရင်ဒါမက်ခေအောင်မှာဆိုရင်ဒါလွန်ခဲ့တဲ့နှစ်ပေါင်း33နှစ်ကျော်ကာလာတော့ကဆိုရင်ကိုကတက်တူကြောင်းသူဟိုနုနုနဲ့နဲ့အချိန်ကာလာကိုရှိမှဒီလိုမျိုးမတရားအကြမ်းဖက်ဖိနှိပ်မှုတွေကိုတွေ့ပြီးတော့မှပေါ့နော်ကိုဘဝတစ်ခုလုံးကိုပြောင်းလဲသွားခဲ့စေခဲ့တယ်ပေါ့နော်ဒီလိုဆုံးဖြတ်ချက်ပြီးမတရားမှုကိုလက်မခံဘူးဆိုတဲ့စိတ်တဲ့တခါအဲ့လိုမျိုးဒီဖိနှိပ်မှုကြောင့်အသက်ဆုံးခဲ့ရတဲ့သူတွေနောက်ပြီးတော့ဒိုင်းသားဒေသတွေမှာဆိုလွန်ခဲ့တဲ့နှစ်ပေါင်းဟို60လောက်တည်းကနော်မြန်မာစစ်တပ်ကအာနှိမ့်ဆက်နှင်းပတ်နေတဲ့အနေအထားရှိတယ်။နောက်ပြီးတော့အခုဆိုရင်နောက်ဆုံးဒီ Rohingya ကြိစမှာဆိုရင်လည်းအဲလူမျိုးတုံးတက်ဖြတ်မှုထီတောင်ပေါ့နော်ဆွဆွဲချက်နဲ့ ICJ ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတယ်။ဒါကအခုမြန်မာစစ်တပ်ကဒီခုဒီတစ်ခေါက်ဆရာနာတိုင်းတဲ့ခါမှာလဲဒီဆန္ဒပြသူတွေကိုလည်းတော်တော်လေးပြင်းပြင်းထန်ထန်အပြစ်ခတ်နှိမ်နင်းတာတွေရှိခဲ့တယ်ဆိုတော့လူထုအတွက်ဒီမြန်မာပြည်သူတွေအတွက်ဒီလောက်ခံစားခဲ့ရတဲ့တရားမျှတမှုရရှိရေးကဘယ်လောက်ထိအရေးကြီးပြီးတော့ဟိုဒီအတွက်ကောတကယ်တမ်းလှုပ်ဆောင်နိုင်မယ်လို့ရောမျှော်လင့်ချက်ရှိလားရှင
်ဟုတ်ကဲ့တရားမျှတမှုဖော်ဆောင်ရေးကတော့အရန်ကိုအရေးကြီးတယ်လို့ကျွန်မတို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ကသူတို့ဒီအပြစ်ပေးအရေးယူခံရခြင်းကနေကင်းလို့ပြီးတော့မှဒီဥပဒေအပေါ်ကနေပြီးတော့မှနေခဲ့တာကဟိုမျိုးဆက်နဲ့ချီပြီးတိတ်ကြသွားပြီကျွန်မတို့ကဒီကိစ္စကိုရှင်းရှင်းပြောရရင်တရားဥပဒေစိုးမိုးရေးဆိုတာကကျွန်မတို့နိုင်ငံတကာနိုင်ငံတည်ငြိမ်မှုအတွက်မရှိမနေမဖြစ်မနေရှိရမယ့်ကိစ္စဖြစ်တာဟုတ်အဲ့တော့တရားဥပဒေစိုးမိုးမဲ့တရားဥပဒေစိုးမိုးရေးကိုလုပ်မယ်ဆိုရင်လက်နက်ကင်ထားတဲ့တိုင်းပြည်ရဲ့လက်နက်ကင်ထားတဲ့အကြီးဆုံးသောinstitution တစ်ခုကအဲ့ဒီတရားဥပဒေစိုးမိုးမှုအောက်မှာသူမပါဘူးသူမနေဘူးသူမရှိဘူးဆိုလို့ရှိရင်ကျမထင်တယ်ကျမတို့နိုင်ငံကဘလို့မှရှစ်တက်လို့မရဘူးဘလို့မှငင်းချမ်းရေးကိုဖော်ဆောင်လို့မရဘူးဖွံ့ဖြိုးရေးကိုကျမတို့မလုပ်နိုင်ဘူးအဲ့အတွက်ကြောင့်မလို့အမ NUG ဆိုလို့ရှိရင်ဒီချိုးဖောက်မှုနဲ့ပတ်သက်လို့ရှိရင်တို့တို့ဒီ ICJ မှာတည်တည်ချာချာပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုလို့ရှိရင်ဒါဟာကျမတို့ရှင်းရှင်းပြောရရင်ဟို NUG ကနိုင်ငံတကာဥပဒေတွေကိုလိုက်နာတယ်ဆိုတဲ့ဟုတ်စာကိုရှင်းရှင်းလင်းလင်းပြရရောက်သွားတယ်အခုလည်း NUG ကICJ နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာမျိုးတို့ဘက်ကတရင်ကြီးညာထုတ်ပြန်ထားတာလည်းရှိပါတယ်ဒါကျမတို့အင်မတန်မှကြိုဆိုတဲ့ကိစ္စဖြစ်တယ်ဒီလိုမျိုးຫນွေဥတော်လိုင်းရေးမှလည်းမကဘူးအရင်တည်းကလုပ်ခဲ့တဲ့ဟာတွေအပါအဝင်ပေါ့နော်ခုနရန်ဂျာဂျန်တို့ဆိုင်အပါအဝင်ဆိုတော့အဲ့လိုမျိုးသား NUG ဘက်ကနေပြီးတော့မှလမ်းဖွင့်ပေးလိုက်ပြီးဆိုတာနဲ့တင်ကျမတို့ခုနကဒီလောလောဆယ်နော်မင်းအောင်လိုင်းဦးဆောင်ပြီးတော့မှကျူးလွန်နေကြတဲ့သူတွေဒီမဖြစ်မနေတရားဥပဒေကိုရင်ဆိုင်ဖို့အတွက်ကိုလမ်းကြောင်းပွင့်သွားပြီ
မကေဥမာကိုကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဗီဒီယိုမြန်မာပိုင်းကိုဖြည့်ချားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမိုင်ချင်းကိုလည်းကျွန်မကျေးဇူးအများကြီးတင်ပါတယ
်အခုတော့စနေညပိုင်းအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုတလဲချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာမနက်ငယ်ဆိုင်ရာအာဆီယံ2ကုလေအေဝန်ယူဆုကသူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့ဒီနေ့ဩဂတ်လ9ရက်နေ့မှာပြောလိုက်ပါတယ်။ဘရူနိုင်းရဲ့ဒုတိယနိုင်ငံသားဝန်ကြီးအေဝန်ယူဆုကသူ့ကိုအသက်ခံလိုက်တဲ့အာဆီယံ2ကုလေဖြစ်နေမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေပေမဲ့ဘယ်တော့သွားမယ်ဆိုတာကိုရက်သတ်မှတ်ထားခြင်းတော့မရှိသေးဘူးလို့ဒီနေ့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုနှစ်ဖက်ဆွေးနွေးပြောဆိုမှုတွေလုပ်ပြီးဖြေရှင်းသွားဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိစ္စကိုကြီးကြပ်ကုတ်ကဲဖို့အတွက်ကြိုးပမ်းတဲ့အနေနဲ့ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဆီယံအထူးကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီမှုဆွဆွဲချက်နဲ့ညူအောင်မြို့ကမြန်မာနိုင်ငံသားနှစ်ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ဖြိုးရင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစော်တို့နှစ်ဦးကိုတာမတ်ကြီးကိုလှုပ်ကြံဖို့ပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်တဲ့အကြောင်းနယူးယောက်တောင်ပိုင်းခရိုင်တရားရေးဌာနအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးတို့ကမနေ့တောက်ကြာနေ့ကပူးတွဲကြေညာခဲ့ပါတယ်ဒီနေ့ညပိုင်းအတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဗီဒီယိုကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program